Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်နိုမာလ24ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။ကျမကတော့စုမြတ်မမရှင်မင်္ဂလာညချမ်းပါ။ဒီအစ္စရေးနဲ့ဟာမတ်စစ်သွေးကြတို့ကြားမှာသဘောတူညီထားတဲ့အရာဒီဟာမတ်တွေဖမ်းဆီးထားတဲ့တရားခံတွေကိုဒီပြန်လွှတ်ပေးဖို့နဲ့အစ္စရေးမှာထောင်ကျနေတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုအပြန်အလှန်ပြန်လွှတ်ပေးရမယ့်အချိန်အခုကြာရောက်နေပြီမို့မကြခင်အချိန်မှာပဲပြန်လွှတ်လာကြတော့မယ်လို့မျှော်လင့်ရပါတယ်။ဒီပြန်လွှတ်လာတဲ့တရားခံတွေကိုလိုအပ်တဲ့ဆေးကုသမှုတွေလုပ်ပေးနိုင်ဖို့အတွက်အစ္စရေးဘက်ကလည်းအဆင့်အသင့်ပြင်ဆင်ထားပါတယ်။တခါဒီတိုက်ပွဲတွေဖြစ်နေတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတဲကဒီလောက်ကန်မြို့မှာတောင်းတနေတဲ့တရုတ်နိုင်ငံသားတွေအနေနဲ့အ мян ဆုံးဘေးလွတ်ရာသွားကြဖို့အတွက်တရုတ်တပ်ရုံးကဒီကနေ့ထောက်ပြန်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းချက်စခန်းကိုတလာနီးပါးကြာတိုက်ခိုက်ပြီးတဲ့နောက်မှာတော့ဒီကနေ့သိမ်းယူနိုင်ခဲ့ပါတယ်လို့ TNN ကသတင်းထုတ်ပြန်ပါတယ
်စကဆာရဲ့လာရှိုးမြို့ရှိတဲ့မိုင်းချက်စခန်းကိုတပါတော်ဝင်ရောက်ရှင်လင်းသိမ်းပိုင်နိုင်ခဲ့တယ်သူတို့ရဲ့လက်နက်ကြီးတွေကရမယ်ပြင်လက်နက်တွေလက်နက်ကြီးပြတဲ့ကြီးတွေပေါ့လေ
ပြန်လာလေပြောခွင့်ရပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းနဲ့အတူမတူဘီမြို့နယ်လိုင်းလင်းဘီမြို့ကိုချင်းကာဝေးတက်ကတင်ယူလိုက်တဲ့သတင်းရခိုင်ပြည်နယ်ပုံနှကျွန်းမှာတော့မြို့မဆီတစ်ခုလုံးမီးလောင်ပြကျသွားတဲ့သတင်းတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပြေးနေရတဲ့စစ်ဘေးရှောင်တွေအတွက်စာနာမှုအကူအညီတွေတိုးပေးဖို့ကုလကတောင်းဆိုလိုက်တဲ့အကြောင်းဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးပါမယ်ရှင်
အစ္စရေးနဲ့ဒီဟာမတ်စစ်သွေးကြောအဖွဲ့ကြားမှသဘောတူညီထားတဲ့အရာဟာမတ်တွေဖမ်းဆီးထားတဲ့အစ္စရေးတစားကန်73ယောက်နဲ့အစ္စရေးမှာထောင်ကျနေတဲ့ပါလက်စတိုင်းအကျဉ်းသား39ယောက်ကိုအပြန်အလှန်ပြန်လွှတ်ပေးရမယ့်အချိန်အခုကြာရောက်နေပြီမို့မကြခင်အချိန်တွင်းမှာပဲပြန်လွှတ်လာကြတော့မယ်လို့မျှော်လင့်ရပါတယ်။ဒီဒေသစံတော်ချိန်ညနေ4နာရီမှာဖမ်းဆီးထားသူတွေကိုအပြန်အလှန်လဲလှယ်လွှတ်ပေးတဲ့အစီအစဉ်ကိုစတင်ဖို့သဘောတူထားကြတာပါ။အခုတော့အဲ့ဒီအချိန်ကျော်နေပြီမို့ဂျော်ဒန်ပြည်နောက်ဖက်ကမ်းကအစ္စရေးအခြေချနေရာမှာရှိတဲ့အိုဖာအစ္စရေးစစ်အကျဉ်းထောင်ကနေပြီးတော့ပါလက်စတိုင်းအကျဉ်းသားတွေကိုစတင်လွှတ်ပေးမှာဖြစ်ပြီးတော့သူတို့ကိုဒီနိုင်ငံတကာချက်ချေနီ ICRC လက်ကိုအစ္စရေးစစ်တပ်ကလွှဲပေးရဖို့အတွက်သဘောတူထားပါတယ်။တခါဒီပြန်လွှတ်လာမယ်လို့မျှော်လင့်တဲ့အမျိုးသမီး24ယောက်နဲ့ဆယ်ကျော်သက်ယောက်ျားလေး15ယောက်နာမည်တွေကိုလည်းပါလက်စတိုင်းအာဏာရှင်ပိုင်းတွေဘက်ကအစိုးရကထုတ်ပြန်ထားပါတယ်။တခါအစ္စရေးတောင်ပိုင်းမှာရှိတဲ့ဟာဂျီရမ်အစ္စရေးလီဒတ်စခန်းမှာတော့ဒီပြန်လွှတ်လာကြမဲ့အစ္စရေးတစားကန်တွေကိုအစ္စရေးစစ်တပ်ကလက်ခံပြီးတော့သူတို့ကိုဆေးကုသနိုင်ဖို့အတွက်နိုင်ငံအနှံ့ကဆေးရုံ5ခုကိုပို့ဆောင်มาဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကအစိုးရဘက်ကပြောကြားထားပါတယ်။ဟာမတ်တို့ဖမ်းဆီးထားတဲ့တစားကန်တစ်ယောက်ကိုပြန်လွှတ်ပေးရင်ပါလက်စတိုင်းအကျဉ်းသား3ယောက်ကိုပြန်လွှတ်ပေးဖို့အတွက်အစ္စရေးတို့ဘက်ကသဘောတူထားတာပါ။အောက်တိုဘာ9ရက်နေ့ကအစ္စရေးမျိုးတွေတဲကိုဟာမတ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့စဉ်မှာဖမ်းဆီးခံရတဲ့တစားကန်240ကျော်တဲက90ကို4ရက်အပြည့်ခတ်ရပ်ဆိုင်းထားဖို့သဘောတူညီထားတဲ့ကာလအတွင်းမှာဟာမတ်စစ်သွေးကြွတွေအဖွဲ့ကလွှတ်ပေးရမှာဖြစ်ပါတယ်။အပြန်အလှန်အားဖြင့်ပါလက်စတိုင်းအကျဉ်းသား150ကိုအစ္စရေးတို့ကလွှတ်ပေးမယ်လို့သဘောတူထားပါတယ်။ယာယီအပြည့်ခတ်ရပ်ဆိုင်းထားမှုကိုဒီကနေ့အစောပိုင်းလုံးကစတင်ခဲ့ပြီးမကြခင်မှာပဲဆေးဝါးအစားအသောက်နဲ့လောင်စာဆီတွေတင်ထားတဲ့ကုန်ကားတွေဟာအီဂျစ်နိုင်ငံနေဇက်ဂိတ်ဖက်ကနေပြီးတော့ဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်သွားခဲ့ကြပါတယ်ရှင်။
ဟာမတ်တွေဖမ်းဆီးထားတဲ့ထိုင်းနိုင်ငံသားတချို့ပြန်ပြီးတော့လွတ်မြောက်လာပြီဆိုတဲ့သတင်းကျမတို့အခုသတင်းကြေညာနေတဲ့အချိန်မှာပဲနိုင်ငံတကာသတင်းတချို့မှထွက်ပေါ်နေပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြအဖွဲ့တွေကြားအပြစ်ခတ်ရက်ဆဲပြီးတော့တရားခဏ်နေပြန်ပြီးတော့လွတ်ပေးမယ်ဆိုတဲ့သဘောတူညီချက်အရပြန်လွတ်လာမဲ့ထဲမှာထိုင်းနိုင်ငံသားတွေပါမပါဆိုတာကိုမသေချာသေးဘူးလို့ထိုင်းဆိုရဘက်ကတော့အစောပိုင်းတုန်းကပြောကြားထားပါတယ်။ပြန်လွတ်လာမယ်ဆိုရင်ထိုင်းနိုင်ငံကိုပြန်ခေါ်ဖို့အသင့်ပါလို့ထိုင်းနိုင်ငံသားရေးဝန်ကြီးဖမ်ဘရီဘာဒါနူကာရာကအစောပိုင်းတုန်းကအခုလိုပြောကြားပါတယ်။
มาว่าจะมีการปล่อยตัวประกันเนี่ยถึงตัวประกันชาวไทยนะครับ
ထိုင်းနိုင်ငံသားရေးဝန်ကြီးပြောကြားသွားတာကတော့ထိုင်းနိုင်ငံသား23ဦးကိုပြန်လွတ်နိုင်ခြေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်။ဒါကိုတော့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အတည်ပြုလို့မရသေးဘူး။သတင်းမီဒီယာတွေရဲ့သတင်းရင်းမြစ်တွေကနေတက်ရိုက်လာတဲ့သတင်းဖြစ်ပေမဲ့ထိုင်းဆိုရကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးပါဘူးလို့ပြောသွားတာဖြစ်ပါတယ်။ Hamas အဖွဲ့ကထိုင်းတစားကံဘသူကိုမဆိုလွှတ်ပေးလာရေးချက်ချင်းလက်ခံမှုထိုင်းဆိုရအနေနဲ့အပြည့်အဝအသိပြင်ထားပြီးလို့လည်းပြောပါတယ်။ထိုင်းတစားကံနေပြန်လွတ်မြောက်လာရေးအီရန်အစိုးရအပါအဝင် Hamas အဖွဲ့နဲ့အဆက်အသွယ်ရှိတဲ့အစိုးရတွေနဲ့ထိုင်းဆိုရအနေနဲ့ဆက်သွယ်ပြီးတော့စူးစမ်းနေပါတယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။
အစ္စရေးနဲ့ဒီဟမတ်ဆက်သွေးကြွားတို့ကြားမှာဒီ၄ရက်အပြည့်ခက်ရဆိုင်ထားမှုဒီကနေ့မနက်တုန်းကစတင်အသက်ဝင်တဲ့အချိန်မှာပဲဂါဇာကမ်းမြောင်ဒေသတောင်ဘက်ပိုင်းကိုဘေးလွတ်အောင်လို့တွားရောက်ခိုးလုံနေကြတဲ့ပါလက်စတိုင်းတချို့ဟာမြောက်ပိုင်းကိုပြန်သွားနေကြပါတယ်။တိမ်းနဲ့ချီတဲ့ပါလက်စတိုင်းတွေကိုနေရက်မြောက်ပိုင်းကိုပြန်မသွားဖို့အတွက်အစ္စရေးစစ်တပ်ကတတိပေးထားတဲ့ကြားကပဲဂါဇာအလယ်ပိုင်းမှာရှိတဲ့ဝါဒီဂါဇာမြို့ကနေရတဲ့နီးတွေနဲ့တချို့မြောက်ပိုင်းကိုပြန်သွားနေကြတာပါ။အများစုကခြေကျင်းလှမ်းလျှောက်သွားနေကြပါတယ်စစ်ပွဲမပြီးဆုံးသေးတဲ့အတွက်ရောက်နေတဲ့အရက်မှာပဲနေကြဖို့အတွက်အာရဗီဘာသာနဲ့ရေးထားတဲ့စာတွေကိုဂါဇာတောင်ပိုင်းမှာအစ္စရေးစစ်တပ်ကကျဲချခဲ့ပါတယ်မြောက်ပိုင်းကိုပြန်သွားတာကိုတားမြစ်ထားတယ်လို့အသက်အန္တရာယ်လည်းများတယ်ဆိုတဲ့စာသားတွေကိုရေးသားထားပါတယ်ပြန်ဖို့စူးစမ်းသူတွေကိုပိတ်ဆို့တားဆီးမယ်လို့အစ္စရေးစစ်တပ်ကသတိပေးထားပါတယ်ပြန်သွားနေကြတဲ့ပါလက်စတိုင်းတွေကတော့ကြံခဲ့တဲ့သူတို့နေအိမ်တွေအခြေအနေဘယ်လိုရှိသလဲဆိုတာသိရဖို့နဲ့အဝတ်အစားငွေကြေးအပါအဝင်မဖြစ်မနေလိုအပ်တာတွေကိုပြန်ယူဖို့ဖြစ်တယ်လို့ပြောကြကြပါလေရှင
်ရုရှားနိုင်ငံမှာငွေကြေးဖောင်းပွားတာနဲ့နိုင်ငံသားငွေလဲနှုံထုံချုံနိုင်ရေးဗဟိုဘဏ်ကဒီနှစ်ထဲမှာငွေချီနှုံ၄ဆမြင့်တင်လိုက်ပါတယ်ယူကရိန်းကိုရုရှားတို့ထိုးစစ်ဆင်ခဲ့ပြီးမှရုရှားတို့ရဲ့ငွေကြေးဖောင်းပွားမှုကဆက်ပြီးတော့မြင့်မားနေတာကြောင့်ရုရှားစားသုံးသူတွေအခက်ကြုံနေရချိန်မှာပဲဗဟိုဘဏ်ကအဓိကငွေချီနှုံကိုအခုလိုအများကြီးမြင့်တင်လိုက်တာဖြစ်ပါတယ်ယူကရိန်းကျူးကျော်စစ်နဲ့အနောက်နိုင်ငံရဲ့ပိတ်ဆို့တန်းခတ်မှုတွေပြင်းထန်လာပြီးတော့စီးပွားရေးထိခိုက်မှုတွေဖြစ်လာချိန်မှာပဲရုရှားအနေနဲ့ဒီငွေချီနှုံကိုအခုနှစ်နှစ်ဆပိုင်းတုန်းကနောက်ဆုံးအကြိမ်ဖြစ်နေ15ရာခိုင်နှုန်းမြင့်ခဲ့ပေမဲ့ကုန်စည်နှုန်းကလည်း12ရာခိုင်နှုန်းလိုက်တက်လာခဲ့တာမို့လို့ဆိုရင်ရတယ်ဆိုပြီးတော့ဗဟိုဘဏ်ကထုတ်ပြန်ထားပါတယ်အခုတော့ရုရှားဗဟိုဘဏ်အနေနဲ့အခုနှစ်တစ်နှစ်လုံးစာကိုကြည့်ပြီးတော့နောက်နှစ်အတွက်ခန့်မှန်းလိုက်တာမှာဖြန်းမြငွေကြေးဖောင်းပွားမှုနှုန်းက 9.5 ရာခိုင်နှုန်းရှိမယ်ဆိုပြီးဟော့ကိန်းထုတ်လိုက်ပါတယ်။ဒါပေမဲ့ဒီမြင့်မားတဲ့နှုန်းကရှော့တွက်တာဖြစ်နိုင်တယ်လို့လည်းဈေးကွက်ထဲမှာပြောပါတယ်။မော်စကိုအယောင်စင်တာမှာဈေးဝယ်နေသူတဦးကတော့အသားနှုတ်ထွက်ပစ္စည်းအသီးနှံအရွက်ဝတ်ဥကြောင်းဈေးနှုန်းတွေတက်သွားတာ25ရာခိုင်နှုန်းတောင်ရှိနေတယ်ဆိုပြီးတော့ပြောဆိုနေပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ချနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးကြေညာပေးပါမယ်ရှင်။တိုက်ပွဲတွေဖြစ်နေတဲ့ဒီကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကလောက်ကိုင်းမြို့မှာတောင်းတနေကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့အန္တရာယ်မြင့်မားနေတဲ့အတွက်အမြန်ဆုံးဘေးလွတ်ရာသွားကြဖို့တရုတ်တရုံကတောက်ချနေညနေပိုင်းမှာအတိပေးထုတ်ပြန်ထားပါတယ်။လောက်ကိုင်းမြို့ကလည်းအမြန်ဆုံးဘေးလွတ်ရာသွားကြဖို့ထုတ်ပြန်ကြောင်းကို Reuters သတင်းနဲ့တရုတ်နိုင်ငံက CGTN သတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တအမတ်ကြီးချန်ဟိုင်းနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးတန်းစွေတို့မနေ့နိုဝင်ဘာ23ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတဲ့နောက်မှာအခုလိုတရုတ်နိုင်ငံသားတွေဘေးလွတ်ရာသွားကြဖို့အတွက်တရုတ်တရုံကတိုက်တွန်းတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့နယ်နိမိတ်ထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကိုင်မဟာမိတ်၃ဖွဲ့ကစစ်တပ်ပေါ်စစ်ဆင်ရေးဆက်လုပ်နေချိန်မှာပဲတရုတ်နဲ့မြန်မာအစစ်မြင့်တပ်မတ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာပါတရုတ်တပ်အမတ်ကြီးချန်ခိုင်ဟာနိုင်ငံသားရေးဝန်ကြီးဦးတန်းစွေနဲ့တီးခြားတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံတပ်မတော်တပ်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းထပ်မံတီးခြားစီတွေ့ဆုံခဲ့ပြီးနှစ်ဦးနှစ်ဖက်အတူတကွဂရုပြုကြတဲ့ကိစ္စရပ်တွေကိုအမြင်ချင်းဖက်လှယ်ခဲ့ကြတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကထုတ်ပြန်ကြမှာတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသတလျှောက်တည်ငြိမ်အေဂျင်စီနဲ့တရားဥပဒေစိုးမိုးရေးအတွက်နှစ်ဖက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ့်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။တရုတ်မြန်မာနယ်စပ်ကုံတွယ်ရေးမှာအရေးပါတဲ့နယ်စပ်ဂိတ်တစ်ခုဖြစ်တဲ့မူဆယ်မြို့ကကျင်းစန်းကျော့နယ်စပ်ဂိတ်ကကုန်တင်ကားတွေကုန်တင်ကုန်ချရန်နာတဲ့ဝင်းကြီးထဲမှာလက်နက်ကြီးကျလို့ပောက်ကွဲမိလောင်ပြီးတော့ကုန်တင်ကားအများအပြားပျက်စီးခဲ့တဲ့ကြာသပတေးနေ့မှာပဲအခုလိုတရုတ်မြန်မာအစင်းမြင့်တန်တမန်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်။
ထိုင်းဝမ်အတိုက်ခံပါတီတွေကြားမှာညီညွတ်ရေးဆွေးနွေးပွဲပြပြသွားပြီးတော့သမရရွေးခန့်ရေးကိုစီတက်တုပ်ရိုက်ပြီးတော့စည်ရင်းသွင်းနေကြပါတယ်ဇန်နဝါရီလ23ရက်နေ့မှာကျင်းပမယ့်သမရရွေးကောက်ပွဲအတွက်အတိုက်ခံပါတီတွေပေါင်းပြီးတော့ ပူရဲကိုယ်စားလှယ်စီးရင်တင်သွင်းရေးဆွေးနွေးခဲ့ကြတာမှာတော့ပြင်းထန်တဲ့အငင်းခုံနဲ့သာအဆုံးသတ်လိုက်ရပြီးနောက်ဆုံးစီးရင်ပေးရမယ့်နိုင်ပိုင်းမတိုင်ခင်ကလေးမှာပဲဒီကနေ့တက်တုပ်ရိုက်ခဲ့တာဖြစ်ပါတယ်တကယ်တော့ဒီအတိုက်ခံပါတီတွေကြားမှာပူရဲသမ္မတလောင်းတင်ပြီးတော့အရွေးခံမှုအတွက်ဆွေးနွေးပွဲကိုသတင်းနောက်တွေရှေ့မှာရုပ်သံကပါဓာတ်ရိုက်လွှင့်ပြီးတော့မနေ့တုန်းကကျင်းပရမှာတော့ကွန်မန်ဒန်ပါတီကအငင်းခုံလုပ်ခဲ့တာမှာနောက်ဆုံးညပိုင်းမှာဆွေးနွေးပွဲကနေထွက်သွားကြပြီးတော့အခုလိုဆက်ဖြစ်လာခဲ့တာပါဒီကနေ့ထိုင်ဝမ်စံတော်ချိန်ညနေပိုင်းမှာတော့နောက်ဆုံးသတ်မှတ်ထားတဲ့သမ္မတလောင်းနဲ့ဒုသမ္မတလောင်းစီးရင်ကိုအဓိကအတိုက်ခံပါတီကြီးကွန်မန်ဒန်ပါတီ KMT နဲ့အတိုက်ခံပါတီငယ်ထိုင်ဝမ်ပြည်သူ့ပါတီ TPP တို့ကကိုယ်စားလှယ်တက်သက်စီတင်သွင်းခဲ့ကြပါတယ်ရှင်
အိုင်လန်နိုင်ငံဒပ်လင်မြို့တော်မှာကလေးငယ်3ယောက်နဲ့အမျိုးသမီး1ယောက်ဓာတ်ထိုးခံခဲ့ရပြီးတဲ့နောက်မှာဂျာလာဘရီနေညာရုံကအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာမှာ34ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။ဓာတ်ထိုးခံရသူတွေကအသက်5နှစ်အရွယ်မိန်းကလေးကိုအရေးကပေါ်ဆေးကုသပေးနေရတယ်လို့ရဲကပြောပါတယ်။ဓာတ်ထိုးတိုက်ခိုက်တယ်လို့တန်တရားရှိသူကိုရဲကဖမ်းဆီးထားပေမဲ့လည်းသူဟာဘာလို့မျိုးလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။ဓာတ်ထိုးမှုဖြစ်ပွားတဲ့နေရာတဝိုက်ရဲအတားစီတွေကိုဆန္ဒပြသူတွေကကြော်ဖြတ်ပြီးတော့အကြမ်းဖက်ဆန္ဒပြခဲ့ကြတာမှအထီးခရုံနှင်းနှင်းရဲတွေနဲ့လည်းထိတ်တိုက်တွေးခဲ့ပါတယ်။နိုင်ငံများအခြေခြားသူတွေကိုစန့်ကျင်ဆန္ဒပြသူတွေကရဲကားတွေ၊ဘတ်ကားတွေအများပြည်သူပိုင်းပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ဈေးဆိုင်တွေကိုလည်းဖောက်ထွဲလူရဲခဲ့ချပါတယ်။လက်ရဆောင်ရောက်ဝါဒီလူရန်ကားတွေရဲ့လုံရဲလို့ရဲကဖော်ပြပါတယ်။ဓာတ်ထိုးတိုက်ခိုက်မှုဟာတုံလုံးစီကောင်းတဲ့တိုက်ခိုက်မှုဖြစ်တယ်။ဒါပေမဲ့လည်းဒီဖြစ်ရမင်းကြောင်ကဖြစ်ရဟာခိမေတိုးတက်ပြီးတော့အားလုံးပါဝင်တဲ့လူမှုအတိုင်းကိုတိဆောက်နေတဲ့အိုင်ယာလန်နိုင်ငံကိုကိုးစားမပြုတ်ဘူးလို့ဒီအိုင်ယာလန်အာဏာပိုင်တွေကပြောကြားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာတော့ဒီကနေ့ Black Friday နေ့ဟာဈေးဝယ်တဲ့သူတွေအတွက်အတော်လေးကိုစိတ်လုံဆာကြကောင်းတဲ့နေ့ဖြစ်ပါတယ်။ကျေးဇူးတော်နေ့အပြီးနောက်တစ်ရက်ကတော့ Black Friday နေ့ဖြစ်ပါတယ်။ဒီကနေ့မှာတော့ကုန်ပစ္စည်းရောင်းတဲ့ဆိုင်တွေကဈေးဝယ်တွေကိုအပြိုင်ဆိုင်ဆွဲဆောင်တဲ့အနေနဲ့ဈေးနှုန်းတွေကိုအကန့်အသတ်နဲ့လျှော့ချပြီးတော့ရောင်းပေးနေပါတယ်။ဒါပေမဲ့လည်းငွေကြေးဖောင်းပွားမှုနဲ့တခြားအခက်အခဲတွေကြောင့်မလို့အမေရိကန်တွေရဲ့ credit card ကနေပြီးတော့ဝယ်ယူသုံးစွဲနေတဲ့အကျွေးပမာဏကလည်းတိုးလာနေပါတယ်။အထူးသဖြင့်ကတော့လွန်ခဲ့တဲ့3နှစ်ကနေစလို့အခုအခါမှာအစားအသောက်ကုန်ပစ္စည်းဈေးအိမ်ငှားကဈေးနှုန်းတွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်မို့လို့ကုန်ပစ္စည်းရောင်းချတဲ့ဆိုင်ကြီးတွေမှာအရင်နှစ်ဈေးဝယ်ရာသီကထက်စားလို့ရှိရင်ရောင်းချဖို့အတွက်ပစ္စည်းအရေအတွက်တွေကိုလျှော့ချပြီးတော့တင်မာတော့တယ်။ဒါအပြင်ဈေးဝယ်သူတွေအဆင်ပြေစေဖို့အော်တိုဘာလကတည်းကဈေးလျှော့ချပြီးရောင်းပေးနေတယ်လို့လည်းဆိုပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မောနဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့လာရှိုးမြို့နယ်မိုင်းကျက်စခန်း TNL တိမ့်ပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မှာရှိတဲ့မိုင်းကျက်စခန်းကို TNL တအောင်းတပ်ကတလနီးပါးကြာတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့သိမ်းယူနိုင်ခဲ့တယ်ဆိုတာကိုသတင်းထုတ်ပြန်ပါတယ်။ဒီတိုက်ပွဲမှာစစ်ကောင်စီရဲ့ဟောင်ဝင်းဆာအမြောက်ကြီးနှစ်လက်အပါအဝင်လက်နက်ကြီးလက်နက်ငယ်တွေနဲ့လက်နက်ခဲယမ်းတွေတင်စီခဲ့ရမိခဲ့တယ်လို့တရားလန်လေးကပြောပါတယ်။ကိုကန့်တပ်ဖွဲ့ဘက်ကတော့နန်းစလက်တောင်ကုန်းစခန်းကိုစစ်ကောင်စီဘက်ကဓာတ်ဥအစိမ့်ဝေးဘုံလေးလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာကိုသတင်းထုတ်ပြန်ပါတယ်။ရှမ်းမြောက်ဘက်ကနောက်ဆုံးစစ်ရေးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်။
တရားနယ်တောင်းတာဟာ2029စစ်စင်ရေးစတဲ့အောက်တိုဘာ29ရက်နေ့ကစတင်ပြီးမိုင်းကျက်စခန်းကိုတိုက်ခိုက်ခဲ့တာမှာစစ်ကောင်စီဘက်ကလည်းစခန်းမကျရေးအတွက်လေကြောင်းကနေအကြိမ်ကြိမ်ပြန်လည်တိုက်ခိုက်ခဲ့တာဖြစ်ပြီး23ရက်နေ့ညတကောင်ကျော်မှာတင်းယူနိုင်ခဲ့တဲ့အကြောင်း TNL ကထုတ်ပြန်တာဖြစ်ပါတယ်။ PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကမိုင်းကျက်စခန်းကိုသူတို့တင်းယူခဲ့ကြအောင် VOE ကိုအခုလိုအတည်ပြုပြောဆိုပါတယ
်။ဒီနေ့ကဒီမနေ့မနေ့ညလို့ပြောလို့ရတာပေါ့နော်။7နာရီဝင်းကျင်မှာစစ်မှားရတဲ့ဆန်စကားဆိုင်လာရှုမရှိတဲ့မိုင်းတက်စကန်ကိုတပါတော့ဝင်ရရှင်လင်းသိမ့်ပိုင်နိုင်ခဲ့တယ်။သူတို့ရဲ့ဒီလက်နက်ကြီးတွေကရမယ်ပြင်လက်နက်တွေလက်နက်ကြီးပြတဲ့ကြီးတွေပေါ့လေ။ဟောင်းဝေစာပါမယ်ကောင်းတာတလက်နော်။နည်းနည်းစုတ်တာတလက်
ဒီလ23ရက်နေ့ကမနေ့6နာရီမှာစတင်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်က U12 စစ်လေယာဉ်နဲ့နှစ်ကြိမ်ပုံကျဲခဲ့သလိုတိုက်လေယာဉ်နဲ့လည်း5ကြိမ်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီကနေ့မှာလည်း MI-35 စစ်ရဟယင်နဲ့လာရောက်တိုက်ခိုက်တာရှိကြောင်းတင်းနယ်လေးကသတင်းထုတ်ပြန်ထားပါတယ်။စစ်ရေးလေလာတုံးသက်သူတွေကတော့မိုင်းကျက်တပ်စခန်းဟာလာရှုမြို့နယ်အရှိမြောက်ဘက်မှာတည်ရှိနေပြီးလာရှုမြို့ကာကွယ်ရေးအတွက်အရေးပါတဲ့ဗျူဟာကုန်းဖြစ်ကြောင်းပြောပါတယ်။23ရက်နေ့ကနမ်ခမ်းမြို့စစ်ကောင်စီစခန်းတစ်ကုန်းကို TNL တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ကြောင်းလဲ TNL ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ MNDAA ကတော့သူတို့သိမ်းယူခဲ့တဲ့နမ်စလတောင်ကုန်းကိုစစ်ကောင်စီဘက်ကဒီလ23ရက်နေ့မှာဓာတုအစိတ်ဘုံတုံးပြီးတိုက်ခိုက်ခဲ့ကြောင်းအဖွဲ့ရဲ့ပြောဆိုခွင့်ရှိသူလီကြာဝင်းကပြောပါတယ
်23ရက်နေ့ညနေ 3:18 မိနစ်မှာလာကျေတော့ပါတယ်ဗျအနီအရောဒီနမ်စလတဝိုက်တောင်ကုန်းပေါ်မှာစစ်တပ်စခန်းတစ်ခုကိုတော့ကျွန်တော်ကတိမ်ပိုက်ထားနိုင်ခဲ့ပြီအဲ့တိမ်ပိုက်ပြီးတော့ဒီစစ်ကောင်စီကဓာတုဘုံအနေနဲ့လာလေးလုံးလာကျေတော့ပါတယ်ဗျကျွန်တော်အဖွဲ့အစည်းအနေနဲ့ဒီထိခိုက်ကြဆုံးမှုတော့မရှိပေမဲ့ဒီအဲအစိမ့်ငွေကိုရှူမိလို့ဒီအော့အန်ချင်းကောင်းမှုချင်းဒီလိုအခြေအနေဖြစ်ရတဲ့တပ်ဖွဲ့ဝင်အချို့တွေတော့ရှိပါတယ်ဗ
ျဒီလ၄ရက်နေ့ကတရားလည်လည်တဲ့ဖြစ်ပွားတဲ့မိုင်းကျက်စခန်းတိုက်ပွဲနဲ့၁၆ရက်နေ့ကစခန်းတစ်ကုံတိုက်ပွဲတွေမှာစစ်ကောင်စီဘက်ကအလားတူဓာတုလက်နဲ့တုံးခဲ့ကြောင်းလဲညီနောင်မဟာမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ပြောဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့TNL ကအထူးအကြဆုံးများလာကြောင်းအစိမ့်ငွေနဲ့တိုက်ခိုက်တာလို့ဝါဒဖြန့်နေတာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်။23ရက်နေ့မနေ့ပိုင်းကမူဆယ်မြို့နယ်ကောင်းခံရွာအနီးကာဂျီဝင်းကို MNDAA နဲ့ TNL အဖွဲ့တွေကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ကြောင်းလဲဗိုလ်ချုပ်ဇော်မင်းထွန်းက23ရက်နေ့ညနေပိုင်းမှာသတင်းထုတ်ပြန်ထားပါတယ
်။ဒီနေ့မှာတော့မနေ့9:45မိနစ်လောက်မှာမူဆယ်မြို့နယ်ကောင်းခံကျေးရွာအနီးမှာရှိတဲ့7ဟွာကျင်ကုန်တင်ကုန်ချကာယီကွင်းကို MNDA နဲ့ TNL ပူပေါင်းအဖွဲ့တောင်ကျန်းသူအဖွဲ့ကကျွန်တော်ကောင်းခံရွာရဲ့တောင်ဘက်ကနေဒရုန်းများနဲ့ကားတွေပေါ်ဒရုန်းပုံများကျဲချခဲ့တာရှိပါတယ
်ဒီတက်ခိုက်မှုကြောင့်မော်တော်ယာဉ်အစီး120လောက်မီးလောင်ပျက်စီးခဲ့ကြောင်းလည်းပြောပါတယ်ဒီတက်ခိုက်ခံရတဲ့နေရာဟာကျင်စန်းကျော့နေဇက်ကုံတွယ်ရေးဂိတ်အနီးဖြစ်ပါတယ် TNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့ကျင်စန်းကျော့ဂိတ်ဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းနေဆဲဖြစ်ကြောင်းပြောပါတယ်
မနေ့ဖြစ်စဉ်ကတော့ကျမတို့ line ပေါ်မှာပဲတွေ့လိုက်တယ်လေနော်တိစိတ်ချင်နေရတော့ဒါကျမတို့ပဲလေစုံစမ်းနေဆက်ဖြစ်တယ်ဘလို့ကြောင့်ဖြစ်တယ်လဲမိကြောင့်ဖြစ်တယ်လားဒါမို့လည်းနေကြီးကြီးကြောင့်ဖြစ်တယ်လားကျမတို့လည်းအပြစ်ပြုလို့မရသေးဘူးခရာလည်းကျမတို့ကုထေစုံစမ်းနေဆက်ဖြစ်တယ
်အမန်ဒီအေအေရဲ့ပြောဆိုခွင့်ရှိသူလီကြာဝင်းကတော့
ကျွန်တော်တော်လိုင်းရင်းလက်နက်ကိုင်ဖွဲ့စည်းအနေနဲ့ဒီဂါကွင်းကြီးကဆင်းရှင်းပြောရရင်ကျွန်တော်ရဲ့အစီအေးပြတ်မဲ့လည်းမဟုတ်ဘူးပြီးတော့ဒီစစ်ကောင်စီရဲ့ပတ်စခံလို့ဘာလို့လည်းမဟုတ်ဘူးဆိုတော့ကျွန်တော်တို့အနေနဲ့ကဒီဒီဥစားကိုတွားရောက်တိုက်ခိုက်เสียအကြောင်းရင်းကိုကျွန်တော်အရှာလို့မရတာနော
်ကိုကန့်ဒေတာရဲ့ဒီနေ့တိုက်ပွဲအခြေအနေကိုမေးမြန်းလာမှာတော့အခုချိန်ထိအသေးစိတ်အခြေအနေမသိရသေးကြောင်းဖြေဆိုပါတယ်ဗိုလ်ချုပ်ဇော်မင်းထွန်းကတော့ရှမ်းမြောက်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးနန်းစလတ်မှာတိုက်ပွဲဖြစ်ပွားနေတာနှစ်ပတ်ခန့်ရှိပြီဖြစ်ကြောင်းတမရော်ဘက်ကအင်အားဖြည့်တက်တွေရောက်ရှိပြီးနောက်23ရက်နေ့ညနေပိုင်းမှာရန်သူဘက်ကအကြဆုံးများစွာရှိတယ်လို့ပြောမျိုးတဲကို short tight တုံးခုနှစ်လုံးပြစ်ခဲ့တဲ့အကြောင်းလောက်ကံမျိုးဝန်းကျင်မှာတိုက်ပွဲတွေဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပါတယ်လောက်ကံမျိုးဝန်းကျင်မှာစီးရဲတက်မာနေတာဟာဆယ်ရက်ကျော်ကြာမြင့်လာပြီဖြစ်ပါတယ် MNDAA ကတော့လောက်ကံမျိုးအတွင်ပြိမိနေသူတွေကိုထွက်ခွာဖို့လမ်းကြောင်းဖွင့်ပေးပြီးကူညီနေကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့လာရှိုးမြို့နယ်မိုင်းကျက်စခန်းကို TNL ကသိမ်းယူနိုင်ခဲ့တဲ့တဲ့ရင်ကိုစုံဝင်းလိုင်ပြောပြပေးခဲ့တာပါရှင်။တက်ဆက်သေးပါပဲမတူပီလိုင်လင်းပီမြို့ကို၆ဝေးတက်တဲ့သိမ်းယူတဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံနယ်စပ်ချင်းပြည်နယ်မတူပီမြို့နယ်လိုင်လင်းပီကစစ်ကောင်စီစခန်းကိုချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်သိမ်းယူလိုက်ပါရစေ။စကိုင်းတိုင်းရေဦးမြို့မှာလည်းစစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်ရေးတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါရစေ။စစ်ကောင်စီဘက်ကတော့လေးချောင်းကနေပြန်လည်ပြီးတော့တိုက်ခိုက်နေပါတယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းတဲကစစ်ရေးအခြေအနေတွေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ်ရှင
်မြန်မာအိန္ဒိယနယ်စပ်မှာရှိတဲ့မတူပီမြို့နယ်လိုင်လင်းပီမြို့မှာစစ်တပ်တပ်ဆွဲထားတဲ့နေရာကိုချင်းကာကွယ်ပူးပေါင်းတပ်ဖွဲ့တွေက၄ရက်ကြာတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုမာ24ရက်မှာပြီးသက်သိမ်းပိုက်နိုင်သလိုမြို့ကိုလည်းထိန်းချုပ်နိုင်ခဲ့တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်စစ်တပ်ဘက်ကလေကြောင်းတွေနဲ့အပြင်းထန်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲအတွင်းစစ်တပ်ဘက်ကတရဲမှုအဆင့်ရှိတဲ့ဗိုလ်မှူးတဦးပါဝင်3ဦးသေဆုံးခဲ့တယ်လို့ချင်းမျိုးသားတဦးချင်းမျိုးသားတက်မတော်ပြောရေးဆိုခွင့်ရှိသူစလိုင်းထန်နီက VOE ကိုပြောပါတယ
်အင်အား50လောက်ရှိတဲ့ဒီစစ်ကောင်စီအထိုင်စခန်းတစ်ခုကိုကျွန်တော်တို့ချင်းနေနဲ့ဒေသကာကွယ်တပ်ဖွဲ့တွေနဲ့အခုဒီမနေ့မှပဲကျွန်တော်တို့အပီစီဝင်သိမ်းနိုင်ခဲ့တာပေါ့ဒီကကကျွန်တော်တို့ဒီလစက်ကုန်းတစ်စက်ကနေစတာအဲ့ဒီမြို့တင်တိုက်ပွဲကိုဒီမှာလေတုံးရလုံးလုံးတော့လေချောင်းတိုက်ခတ်မှုတွေ15ကျင်းတော့ပြုတ်လုတယ်ပြုတ်လုလာတယ်အဲ့ဒီတိုက်ပွဲမှာကျွန်တော်တို့ဖက်က2ရောက်တန်းရရတယ်ပြီးတော့သူတို့ဖက်အကျအဆုံးရှိတယ်ဘုံဆုံးဝင်တိုက်ပါတော့ခု จะต่อได้ทุกอลองก็ได้ทุกอลองเนี่ยโหจันเนี่ยอสิ้นก็ไม่ฟีบฉลองก็จรเรายาดีบ่เนาะซงวนไทตาดอเดชาเดไอ้เรานี่เหี่ยว3ยาวก็ดอกูชินเลยลุได้เฉยมาตุจาเดไอ้ฤตายหงก็ดอเดชาเดบาโลสรไอ้เนื้อขาพี่สุริยะก้องๆตุก็ตีจาเดหาสรดอแล้วก็ดอเดชา
စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွင်နေတချို့ပျက်စီးခဲ့ပြီးအရသာတအုပ်လည်းတေဆုံးရသလိုတယောက်တန်းရရှိခဲ့တယ်လို့လည်းပြောပါတယ်။လိုင်လင်းပြည်မြို့ဟာမြန်မာအိန္ဒိယနယ်စပ်မှာရှိတဲ့မြို့တစ်မြို့ဖြစ်ပြီးတော့ချင်းပြည်နယ်မြောက်ပိုင်းအတွက်အဓိကဗျူဟာကျတဲ့မြို့တစ်မြို့ဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။လိုင်လင်းပြည်မြို့ဟာချင်းပြည်နယ်ရီခေါ်တာပြီးရင်ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးထိန်းချုပ်လာနိုင်တဲ့ဒုတိယမြောက်မြို့အမျိုးသားညီညွတ်ရေးအစိုးရရဲ့ဝန်ကြီးတူဖြစ်တဲ့ဒေါက်တာဆဆာရဲ့မွေးဖွားရာဇာတိလည်းဖြစ်ပါတယ်။ဒါကချင်းပြည်နယ်အခြေအနေပါစကိုင်းတိုင်းရေဦးမြို့နဲ့ခွန်မိုင်နီးပါးခွာတဲ့ကတ်မလူနယ်စပ်ကအောင်သာယာကျေးရွာကိုတော့နိုဘာ24ရက်နေ့မနက်လင်းအားကြီးအချိန်မှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်စစ်တပ်ဘက်ကလေကြောင်းကနေပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီပစ်ခတ်မှုတွေကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှီးဆက်တဲ့ဒေသခံတအူးကအခုလိုပြောပါတယ
်မနက်ခင်းကကျွန်တော်တို့ဝင်ပြီးစတင်ကြတာကြာဟုတ်ကန်တိန်ကနေပါလေလာပစ်သွားတယ်ဟုတ်လေလာပစ်တဲ့အချိန်မှာကျွန်တော်ပြည်သူကတော့ဟုတ်ဒီဒီလေကုန်ဆောင်နေတာကအဲကာဝေးကြီးဒီကာဝေးကြီးတကိုက်ရေတော့တုံးတော့ကတော့မဆွေးနေတဲ့တန်ရနဲ့၃ယောက်ရှိတယ်လို့ကြားနေတယ်။ဇာပေါင်း၃ယောက်လောက်အကြီးကြီးပေါင်းကန်တော့ကတော့ဒီသိမ့်နေကြတယ်ဟုတ
်။အောင်သာယာကျေးရွာဟာရေဦးမြို့နယ်ထဲမှာစစ်တပ်နဲ့စစ်တပ်ကိုထောက်ခံတဲ့ပြည်စောထီတွေအများဆုံးရှိတဲ့ကျေးရွာဖြစ်ပါတယ်။ဒီရွာကိုနှစ်နာရီနီးပါးတိုက်ခိုက်ခဲ့ရသလိုကမ်ဘလူကာဘိုးကျေးရွာမှာအထိုင်တဆွဲထားတဲ့စစ်တပ်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ပြန်လည်ဆုတ်ခွာခဲ့တယ်လို့ဒေသရင်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်မတူပီမြို့နယ်လိုင်လင်းပီစစ်ကောင်စီစခန်းကိုချင်းကာကွယ်ရေးပူးပေါင်းတပ်ကတိုက်ခိုက်သိမ်းယူနိုင်ခဲ့တဲ့သတင်းကိုရန်နိုင်ပြောပြပေးခဲ့တာပါဆက်ပြီးတော့ဒီလက်နက်ကြီးကြားရောက်ပောက်ကွဲလို့ပုံနှကျွန်းမြို့မှာစီမီလောင်ပြကြတဲ့သတင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့မှာစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲလို့မြို့မှာစီတစ်ခုလုံးမီလောင်ပြကြသွားတယ်လို့ဒေသခံတွေကပြောပါတယ်ပုံနှကျွန်းမြို့မှာအပြန်အလှန်တိုက်ပွဲမရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံပြည်သူတဝက်လောက်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ
်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့ပေါ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်လိုက်လို့မြို့မဈေးပေါ်ကြောက်ပြီးဈေးတစ်ခုလုံးမီးလောင်ပြကျခဲ့တယ်လို့ပုံနှကျွန်းဒေသခံတူက VOA ကိုပြောပါတယ
်ဒီလိုလေဟိုကနေပြည်တော်လမ်းပြလိုက်တာဟိုကမီးလောင်ကုန်းတန်းပြလိုက်တာဈေးတွေကိုဟိုကဝင်ပြီးဟိုကပြပြီးအလောက်ကတော့အောင်းလေးလို့ကြတယ်ချက်ချင်းမီးထားလုံတာဈေးကတစ်ခုလုံးအကုန်ပါတော့တယ်ကိုလူနေရင်တော့လူလူရင်တော့ပါမပြူပြည်တံဘူးဆုံးရှုံးမှုတံဘူးဆိုတော့ဟိုဟာပြောလို့မရသေးဘူးအကုန်လုံးဟိုဟာဈေးစားရအကုန်လုံးရှိသမျှကူဝန်တွေအကုန်ပါတော့တယ်မင်းသက်ကအလုံးလောက်ရှိတယ်ကိုစစ်တက်ကမင်းသက်မှာနေရာယူတော့ဟိုဟာမင်းသက်ကဟိုဟာထောက်ခွင့်မသေးဘူးအဖုံးကြီးကြောင့်မှပြောင်းထားတဲ့မင်းသက်ကနှစ်စီးနှစ်စီးရထောက်ခွင့်ပေးတယ်ပြန်လည်းကဒီမှာထောက်ခွင့်မသေးဘူ
းရခိုင်ပြည်နယ်မြောက်ပိုင်းကနေရာတချို့မှာရခိုင်လက်နက်ကန်အေအေဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်တာတွေရှိပေမဲ့အခုလက်နက်ကြီးကြီးကြားရောက်တဲ့ပုံနှကျုံးမှာတော့တိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့ပြောပါတယ်ဒါပေမဲ့လည်းစစ်ကောင်စီဘက်ကနိုဝင်ဘာလ23ရက်ကြာသပတေးနေ့ကလေးကလက်နက်ကြီးတွေနဲ့ပစ်ခတ်လို့လူနေအိမ်တချို့ပျက်စီးသွားပြီးဒေသခံတွေလည်းထွက်ပြေးနေကြတယ်လို့ပြောပါတယ
်ပုံနှကျုံးမျိုးပေါ်မှာတဝက်လောက်ပဲရှိတာထွက်ပြေးနေရတာအဲရှိတဲ့လူနေတဲ့ဟိုကမင်းသက်ကားလည်းမရှိလို့ရှိတယ်အဲစစ်တပ်ကနေရာယူထားလို့မင်းသက်မှာမနေ့ကလည်းဟိုကမျိုးထင်းမှာဟိုကသလုံးကြတယ်ဖုန်ကြီးကြောင့်မှာသုံးလုံးကြတယ
်တိုက်ပွဲမရှိပဲပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်လူနေအိမ်တွေနဲ့ဖုန်ကြီးကြောင့်တွေလည်းထိခိုက်ပျက်စီးတာရှိတယ်လို့ပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကပေါက်တော်မြို့နယ်နဲ့ချင်းပြည်နယ်တောင်ပိုင်းကပလဲဝမြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေနဲ့ AA ဖွဲ့ကြားအပြန်အလှန်တိုက်ပွဲပြင်းထန်နေသေးပါပေါက်တော်မြို့နယ်မှာပြီးခဲ့တဲ့နိုဝင်ဘာ16ရက်နေ့ကလေးကစစ်ကောင်စီဘက်ကဒေသခံတွေကိုလူသားတိုင်းကအဖြစ်ပြန်ပေးဆွဲတာတွေရှိနေလို့ဖမ်းဆီးခံထားရသူတွေလွတ်မြောက်ဖို့ကိုဆက်လက်ကြိုးစားနေတယ်လို့ AA ဘက်ကသတင်းထုတ်ပြန်ပါတယ်ဒါအပြင်ဖမ်းဆီးခံထားသူတွေက224ဦးကိုနိုဝင်ဘာလ22ရက်နဲ့23ရက်နေ့တွေမှာကယ်ထုတ်နိုင်ခဲ့တယ်လို့နိုဝင်ဘာ23ရက်မနေ့ကပဲသတင်းထုတ်ပြန်ထားတာပါဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နိုဝင်ဘာ22ရက်နေ့မှာပဲလူသားတိုင်းအဖြစ်ပြန်ပြီးဆွဲတာမျိုးမရှိကြောင်းပြောပါတယ
်ပေါက်တော့မှကျွန်တော်တို့မနေ့ကစပြီးကြလုံခြုံရေးအဖွဲ့တို့ပြစ်ခတ်တိုက်ခိုက်တာမျိုးရှိခဲ့တယ်လုံခြုံရေးတပ်ဖွဲ့ဝင်တွေနေတဲ့နေရာဒီလူနေရပ်ကွက်နေရာတွေနဲ့ဘာမှဆိုင်မောလုံခြုံရေးနေရာတွေမှာပဲနေထိုင်ခြင်းဖြစ်ပါပေါက်တော့မှရခိုင်ကလေးအတိုင်းလည်းကျွန်တော်တို့ဒေသခံတွေကသူ့အိမ်နဲ့သူနေကြတဲ့လူတွေဖြစ်ပါတယ်။ဒါတွေကိုအေအေအနေနဲ့ဒီနေရာတွေကိုဝင်ရောက်နေရယူနိုင်ဖို့အတွက်ဒေသခံတွေကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။ဒီနှင်ထုတ်ခဲ့တာကိုပဲဒါဖြောင်းပြန်လန်ပြီးဒေသခံအနေနဲ့ တုံးနေတဲ့သူတွေကိုကဲထုတ်ဆိုပြီးတော့ကြလောက်ကြံတဲ့ပါရာဖြတ်မှုမျိုးဖြစ်ပါတယ
်အခုပုံနဲ့ကြုံးမှာတော့စစ်ကောင်စီကပြစ်ခတ်လိုက်တဲ့လက်နေကြီးကြီးမျိုးမဈေးပေါ်ကြောက်လို့ဈေးတစ်ခုလုံးမီးလောင်ပြကြခဲ့တယ်လို့ဒေသခံတွေကပြောနေတာဖြစ်ပြီးစစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ကတော့ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမှာမြို့မဈေးတစ်ခုလုံးမီးလောင်ပြကျသွားတဲ့အခြေအနေကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးနေရတဲ့စစ်ဘေးရှောင်တွေအတွက်စာနာမှုအကူအညီတွေတိုးပေးဖို့ကုလကတောင်းဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးမြင့်ပေးဖို့နဲ့စစ်ဘေးရှောင်တွေမှာစားနပ်ရိက္ခာအပြင်အခြေခံကျန်းမာရေးဆောင်ရှောက်မှုတွေဘေးအန္တရာယ်အကာအကွယ်တွေအရေးပေါ်လိုအပ်နေပါတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်အခုလက်ရှိစစ်ဖြစ်နေတဲ့ဒေသတွေမှာလည်းအရေးတက်ကပိုလာနေပါတယ်လိုအပ်ချက်တွေကပိုပြီးတော့များလာနေတယ်လို့စစ်ဘေးရှောင်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်စစ်ဘေးရှောင်တွေရဲ့အခြေအနေမျက်မျှတစ်စင်အောင်ပြောပြပေးပါမယ
်။ပြီးခဲ့တဲ့အောက်တိုဘာ28ရက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာချိန်ကစပြီးတော့နောက်ထပ်လူပေါင်း3သန်းကျော်နေရဲစွန့်ခွာထွက်ပြေးကြရတဲ့အတွက်အခုဆိုရင်မြန်မာနိုင်ငံတလွားလူပေါင်း2သန်းကျော်အဝင်စွန့်ခွာထွက်ပြေးနေရတယ်လို့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA မြန်မာကနိုဝင်ဘာ23ရက်ကြာသာပြည်နေရသတင်းထုတ်ပြန်ပြောဆိုပါတယ်တိုက်ပွဲဖြစ်ပေါ်တဲ့နေရာဒီမှာဆိုရင်လူရာပေါင်းများစွာပိတ်မိနေပြီးတော့ဘေးကင်းတဲ့နေရာတွေကိုရွှေ့ပြောင်းနိုင်ခြင်းမရှိသေးသလိုနိုင်ငံတလွားကစစ်ဘေးရှောင်တွေဟာစားနပ်ရိက္ခာအပြင်အခြေခံကျန်းမာရေးဆောင်ရှောက်မှုတွေနဲ့ဘေးအန္တရာယ်အကာအကွယ်တွေလည်းအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။လက်ရှိမှာတိုက်ပွဲတွေပြင်းထန်နေတဲ့လွိုက်ကော်ဒေသမှာတော့မြို့လုံးကျွန်းနီးပါးဘေးလွယထွက်ပြေးတင်းရှောင်နေရပြီးတော့အစားအသောက်နဲ့နေထိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စီဘေးရှောင်တွေကိုကုညီကယ်ဆယ်ပေးနေတဲ့ဖုံးတော်ကြီးတူက VV ကိုအခုလိုပြောပြလာတာပါ
။တချို့ကမပြေးချင်တော့တဲ့ဟာတွေကျတော့ဖုံးရောက်မှတွေကြတော့အဝေးမပြေးချင်ကြတော့ဘူး။သူပြစ်ခံလည်းမရှိတော့ဘူး။ဘာခက်ခဲလဲဆိုတော့ခက်ခဲတော့အစုံလို့ပေါ့။နောက်ကမှဒီလောက်ကမှနေတဲ့လူတွေကပြစ်ဆောင်မလို့လိုင်းဟိုဒီမော့ဆိုဆိုဆိုနေလို့မရတော့ဒီလောက်ကမှနေနေရတယ်။ဒါကမှထက်လို့တော့ဟိုနှစ်ဆင့်ဘောတွေတုံးဆင့်ဘောတွေဆောင်ကြတာပေါ့။ရှိတာလေးတွေဆန်လေးတွေတပီနကြီးလေးယူတိုင်းမှာဒါပဲအရင်တစ်ခေါက်ပထမတစ်ခေါက်ဆိုအရှမ်းမြတောင်ပိုင်းကအကုန်လုံးကသူတို့ခရီးကျူဆိုကြတယ်စားရေးနေရေးထိုင်ရေးအကုန်လုံးစီစဉ်ပေးရအခုကျတော့ဘာတွေအကျိုးရင်းနဲ့ဘာတွေဖြစ်ကြလဲမသိဘူးပဲတဲ့ဟိုတချို့ဆိုလက်တော့မခံကြတော့ဒီတချို့ကျတော့သူများကြည့်နေကိုမဆောင်ချင်တော့အဲလွတ်တဲ့နေရာလေးဆောင်ကြတာပါပဲဆောင်ကြတော့အဲ့ဒါအမဟိုဒီလော့ဘတူဘက်မှာကျတော့အေးတယ်ဆိုတော့တချို့ကအနည်းချေလေးတော့အဲအဲ့ဒါလေးကတော့လိုတယ်အဓိကကတော့သူတို့တော့ဘလို့ပြောမလို့ဟိုဆာနေဒီဘာတွေဟင်းအမေစီတွေဒီလောက်ပဲထင်တာပဲ
တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းဘက်မှာလည်းစစ်ဘေးဒုက္ခတွေအရေးအတွက်အတိအကျဘလောက်ရှိမယ်ဆိုတာခတ်မှန်းလို့မရနိုင်အောင်ဖြစ်နေတယ်လို့အေးတဲ့ယာတိရောက်လာပြီးမို့အဝတ်ထည်အခက်အခဲအတော်လေးလိုအပ်ချက်များလာပြီးတော့နောက်ဆက်တွဲကျန်းမာရေးပြဿနာတွေအတွက်စိုးရိမ်နေရတယ်လို့ကုညီကယ်ဆယ်ပေးနေသူတူကပြောပါတယ
်ဒုက္ခတွေဆိုမှတော့အဆင်ပြေတာတော့မရှိဘူးပေါ့နော်အဓိကတော့အစားတောက်ကိစ္စပေါ့အခုကျတော့လေဟိုဘာမှမပါလာရရှိတယ်ဝတ်ဆယ်ကူသူရှိတယ်တော့ဒီလက်ရှိကာလကျတော့ဒါစောင်းလဲကျွန်တော်တို့ရှမ်းမြောက်ကစောင်းလဲဝင်လာပြီဆိုတော့အီးလာတာဖြစ်တဲ့အတွက်တို့တို့ဒီစောင်းတို့အနွေးတွေတို့ဒါလေးတို့ခက်ခဲဖြစ်လာ
ရှမ်းပြည်မြောက်ပိုင်းမှာအရင်တုန်းကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပြည်ရင်းဒုက္ခတွေတောင်းနေချီရှိနေပြီးအခုညီနောင်မဟာမိတ်အဖွဲ့ရဲ့စစ်စီတိုက်ပွဲတွေဖြစ်ပွားလာတဲ့အချိန်မှာအခုနောက်ထပ်တောင်းနဲ့ချီပြီးတော့ထတ်တူးလာတာဖြစ်ပါတယ်လက်တလောရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်းတိုင်းကယားပြည်နယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းတွေကစစ်ဘေးသင့်ပြည်သူတွေမှာငွေသားစားနပ်ရိက္ခာအမိုးကာအခြေခံကျန်းမာရေးဝန်ဆောင်မှုတွေနဲ့အကာအကွယ်တွေအရေးပေါ်လိုအပ်နေပါတယ်ဒါပေမဲ့ပဋိပက္ခတွေကြောင့်နိုင်ငံတော်တိုင်ပို့ဆောင်ရေးလမ်းကြောင်းအများပြားကိုပိတ်ဆို့ထားတဲ့အတွက်ဆက်သွယ်ရေးဝန်ဆောင်မှုတွေပြတ်တောက်နေပြီးလိုအပ်နေတဲ့သူတွေစီအကူအညီတွေရောက်ဖို့လည်းအခက်အခဲရှိပါတယ်။ UNOCHA စီးနွေရာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်နေရဲစွန့်ခွာထွက်ပြေးသူက1.8%နီးပါးရှိပါတယ်။အာဏာမသိမ်းခင်ကအရေးအတွက်နဲ့ပေါင်းရင်နိုင်ငံတော်ဝန်နေရဲစွန့်ခွာသူ2%နီးပါးရှိပါတယ်။အောက်တိုဘာ29ရက်နေ့ကစပြီးတော့မြန်မာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားစီပတိပက္ခတွေဆက်ပြီးတော့မြန်မာနေရာကြောင်းနိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းဒေသတွေကပြည်သူတွေဟာဒုက္ခရောက်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီဒုက္ခတွေကိုတွားရောက်အကူအညီပေးခွင့်ပြုဖို့မြန်မာတာဝန်ရှိသူတွေကို UNOCHA ကပန်ကြားထားတယ်လို့ သူတို့ကိုထိထိရောက်ရောက်ကူညီနိုင်ရေးအတွက်ရမုံငွေလိုအပ်နေတာကြောင့်နိုင်ငံတကာကအကူအညီပေးကြဖို့ပါတောင်းဆိုနေပါတယ်ရှင်
မင်းများကစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ကိုချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်နိုဝင်ဘာလ24ရက်တောက်ကြညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီနှစ်2023ခုနှစ်ထဲမှာအထွေထွေစားတောက်ကုန်ဈေးနှုန်းတွေအစမတန်ထိုးတက်လာတာဟာဘယ်တော့ငါနဲ့မှမကြုံဘူးတဲ့အဆိုးဝါးဆုံးအခြေအနေဖြစ်နေပါတယ်လို့မြမအင်ရှင်မတွေကပြောဆိုလိုက်ပါတယ်။စားဝတ်နေရေးကြက်တဲမှုတွေပိုးပြီးတော့များလာတယ်လို့ခိုးဆိုးလူရဲ့ရာဇဝတ်မှုတွေကလည်းပိုးပြီးတော့များလာနေတာကြောင့်ဘေးကင်းလုံခြုံမှုဆိုတာမခံစားရတော့ပါဘူးလို့လည်းပြောဆိုကြပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးကြက်တဲမှုတွေကြောင့်မြမအင်ရှင်မတွေရဲ့စိုးရင်ကြောက်ကြမှုတွေနဲ့ခံစားချက်ရင်ဖွင့်တန်တချို့ကိုဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ပြပေးထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
စစ်တပ်ကနာသိနေတဲ့2021ခုနှစ်နောက်ပိုင်းကြုံလာရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးကျက်တဲမှုတွေဟာဒီနှစ်2023ခုနှစ်ထဲမှာတော့တိတိတသာပိုဆိုးလာတယ်လို့မြန်မာအင်ရှင်မတွေကပြောဆိုကြပါတယ်။ကုန်စည်နှုန်းတွေအစမတန်တက်သွားပြီးဝင်ငွေနဲ့ထွက်ငွေမမျှတော့တာကြောင့်အထူးသဖြင့်အခြေခံလူတန်းစားတွေအတွက်နေ့စဉ်စားဝတ်နေရေးမှာအခက်အခဲတွေပိုများလာတယ်လို့ဒီကျမဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးအင်ရှင်မတွေကပြောပြကြပါတယ်။ကုန်စည်တို့ကဘလောက်ထိအောင်တည်တသာတက်သွားခဲ့ရပါလဲ။အင်ရှင်မတချို့ရဲ့အတန်တွေကိုနားထောင်ကြည့်အောင်ပါရှင်
။သူကကုန်စည်တို့ကပုံကြောက်တရားပိုတက်တယ်။ကုန်ကြောက်ဆိုတာအဲ့ကြက်သွန်ငရုတ်အဲ့ဒီကြက်သွန်ဖြူဂျင်းအဲ့ဒီဟိုကုန်ကြောက်ပစ္စည်းတွေပေါ့။သူကကြတော့တည်ယူပို့ဆောင်ရေးခက်ခဲလို့ပြောတယ်။အဲ့ဒါတွေကလေအဲတော်တော်ကြီးတက်သွားတာ။ကျက်တော်ပြူဆိုရင်အရင်ကမှဟို8000လောက်ပဲဝယ်ရတာတပိတ်တာကိုလေအခု2000လောက်ဖြစ်သွားတာဒါတောင်ဟိုဟာဥတွေပေါ့တရုတ်ဥပေါ့ကျူကုတ်ဥလို့ခေါ်တာပမာဥကရှမ်းဥကလည်းပမာကျက်တော်ပြူလည်းအဲ့တိုင်းပဲ2000ကျော်ပါတယ်တပိတ်တာကိုလေသူကကြတော့တအားကြီးတက်သွားတယ်ကျက်တော်ပြူကဟိုကျက်တော်နီးရလဲအဲ့လိုပဲတပိတ်တာမှာ800လေးအခု9000ကျော်ပေးဝယ်ရတယ်တပိတ်တာမမတို့အရင်တော့ဆိုရင်အဲ့ဒီတပတ်စာပေါ့နော်အမြင်သွားဝယ်တယ်တပတ်ဆိုရင်3000 4000ဆိုရင်အသားငါအတီးရွက်ပေါ့နော်အဲကုံကြောက်နည်းနည်းပေါ့ဒါစီရီစံနေမပါသေးဘူးစီစံကကို့ဖာတီကိုတသက်ဟိုပိတ်တာလိုက်ရဲ့နောက်တခါအဲ့ဒီအိတ်လိုက်မှာပြီးတော့အိမ်မှာထားထားတာဒီကြံနဲ့အဲ့ဒီနေ့စဉ်3ဒီတပတ်3ပေါ့နော်အဲ့လိုလိုတာလေးအဲ့လိုဝယ်တဲ့ခါကျရင်3000 4000ဆိုရင်လောက်ပြီတပတ်စာအခုဒီဟိုဒီစစ်အုပ်ချုပ်ရေးဖြစ်သွားတဲ့အချိန်မှာသူကတက်သွားတာတပတ်ကိုတသိန်းခွဲလောက်ကုန်တယ်ဟိုဈေးသွားရင်လေအဲကြက်ဝက်ငါပစုံအစုံပါတာပေါ့နော်အရင်ထက်ကိုလေအဲ့လိုမလောက်တော့ဘူးပေါ့နော်ပစ္စံယူသွားလို့ရှိရင်လေတသိန်းလောက်ဆိုဘာမှမရဘူးတသိန်းဆိုရင်တပတ်စာမရတော့ဘူးအဲ့ဒါလူလေး၅ယောက်စားတာပေါ့နော
်ရံမှုမျိုးကအင်ရှင်မတူဖြစ်တဲ့မတ်ဝါပြောသွားတာပါကုန်စင်းတို့တက်လို့ညီးတွားနေရတာကတော့မတ်ဝါတယောက်ချင်းမဟုတ်ပါဘူးခလေး၃ယောက်မိခင်မက်စင်မအောင်ကလည်းကုန်စည်နှုန်းတွေတက်ပြီးဝင်ငွေကတော့လိုက်တက်မလာလို့ခြွေတာလာရတယ်လို့ပြောပါတယ
်။ကိုကိုတိုင်းကြုံတွေ့ရတာတော့နေ့စဉ်နဲ့အများကြီးသူကတရရိတ်တက်နေပေါ့။ဒီနေ့ဝယ်တဲ့ဈေးဒီနေ့ပြန်တော့ဘာမှမတူတော့ဘူး။ပုံမှန်အားဖြင့်ဆိုရင်အခုဒီအခြေခံလူကန်းစားဆားတောက်နေတဲ့ပုံတွေအားအရင်ကြီးကိုမြင့်တက်သွားတာပေါ့။တရရိတ်ကိုတက်နေတာ။တနေ့တနေ့ကိုလုံးဝမကျသွားရဲဆိုတာမရှိဘူး။အတီးရက်ကစားပေါ့။ဥမာကစွေးရက်တစ်စီးကိုဟိုအရင်တော့ဆိုရင်50တရားရတဲ့ချက်မှာအခုဆိုရင်တစ်စီး200 300 500အဆင့်ဒီဝယ်ရတဲ့အဆင့်ကိုပြောပါတာလေကိုယ့်ရဲ့ဝင်ငွေကတော့ပုံမှန်တိုင်းပဲပေါ့ဟိုတက်လာဆိုတာမရှိဘူးအဲ့ဒီအတွက်ကိုဟာဘာဖြစ်လာလဲဆိုတော့ဟိုတက်နိုင်တယ်များခြွေတာလို့ရတဲ့လောက်ကိုခြွေတာပြီးသုံးရတဲ့အနေအထားဖြစ်လာတာပေါ့တဖြည်းဖြည
်းဒီလိုထွေထွေစားတော့ကုန်ဈေးတွေအစမတန်ခုန်တက်သွားတဲ့အတွက်အခြေခံလူတန်းစားတွေအတွက်နေစဉ်စားဝတ်နေရေးပိုးပြီးခက်ခဲလာလို့ရက်ွက်ကဆန်စီတွေကိုရှော့ဈေးနဲ့ရောင်းချပေးတာရှိပေမဲ့လည်းတန်းစီဝယ်ဖို့အတွက်အချိန်ပေးရတယ်လို့လောင်းငါမှုလည်းမရှိဘူးလို့တနိဒာမိသားစုချက်ပြုတ်ရေးအတွက်စီကိုတန်းစီစောင့်ပြီးဝယ်နေရတဲ့မလဲကပြောပြပါဗျ
။ဒီရကြတော့ဟိုဟာလေးမနေ့ဆိုရင်အစောကြီးအဲ့လိုပေါ့၄နာရီလောက်သွားတန်းစီ။သွားတန်းစီရောမှအဲ့ဒါတရားကိုတပူးနှုံးနဲ့50သားပေါ့1လီတာတပူးနှုံးကို2500နဲ့ရောင်းလို့ရတယ်။ဒီမှာကြတော့ဒီ1လီတာတပူးကို5000ပေးရတယ်လေ။အိုးအဲ့နောက်သွားတန်းစီတော့2500ဆိုတော့ဆက်ဝက်กว่า။ဒီတော့ရောင်းတယ်အဲ့ဒီဆိုင်လေးမှာအဲ့လိုဒီစောင်းစီကဝင်လို့မရတော့ဘူး။ဒီပါကင်ဘိတ်ဘူးတွေလည်းအဲ့လိုမျိုးတွေပဲဝင်လို့ရတယ်။ဒီအခြေခံလူတန်းသားတွေကတော့အဲ့ဒီလိုစီဝင်မစားနိုင်မစားနိုင်တော့မနေ့ဆိုရင်အစောကြီးသွားတန်းစီကသွားတန်းစီရောမှာတနေ့မှတရားကိုတပူးပဲရတယ်ဘူး
။ကိုဗစ်ကာလာတုန်းကကြက်တဲတယ်လို့ထင်ခဲ့တာကအခုအာနာသိမ့်မှုနောက်ပိုင်းအထူးသဖြင့်ဒီနှစ်2023ခုနှစ်ထဲမှာလောက်တော့မကြက်တဲခဲ့ဘူးလို့လည်းမလဲကပြောပါတယ်။
ကိုဗစ်ကာလာတော့မှဒီလေအဲ့လောက်ဒုက္ခမရောက်ခဲ့ဘူးလေ။အခုကကိုဗစ်ကာလာလည်းမဟုတ်ဘာမှအဲ့လိုပေါ့လောက်တိုင်းစားကိုအဆင်မပြေကြတော့ဘူး။ဒီစက်ရုံတွေအလုပ်ရုံတွေဆိုလည်းပိတ်တဲ့လူတွေကပိတ်။ဆိုတော့အုံရင်းနှုံးတွေကမတရားတက်ဆိုတော့လူတွေလည်းဘယ်လိုပြောရမလဲဒီနေ့ထက်မှပိုပြီးဆိုးဆိုးရွားရွားခံစားရတာပေါ့နော်။ကိုဗစ်တော့ကလည်းပိုဆိုးတာတော့ကိုဗစ်တော့ကတော့ဒီလူတွေလာလူတန်းတဲ့လူတွေရှိတော့နည်းနည်းအဆင်မပြေတွေနဲ့နည်းနည်းစက်တဲတွေနဲ့ရိုင်းဘုရားမရဘူး။ဒီတော့မဆိုးအခုလူတွေကပို့ပြီးတော့အထိတ်တလန့်နဲ့နေနေရတာနဲ့ဒီအလောက်တိုင်းနေလဲရှားပါလာတဲ့အခြေကြတော့လူတွေကပို့ပြီးတော့ဆိုးရိမ်တစ်ခေတ်ကျနေပြီးတော့သူရဲ့လာလူရဲ့လူတွေနဲ့မလူရဲ့ကလူမတန်းရဲ့ကလူအဲ့ဒီလူတွေလဲကြုံတွေ့နေရတာပေါ့အလောက်တိုင်းနေလဲရှားပါလုံးတော့
အနာသိမ့်မှုနောက်ပိုင်းဒီနှစ်ထဲကုန်စင်းတို့တက်လာတဲ့ပုံကတခါမှမကြုံဘူးတဲ့အဆိုးဆုံးအခြေအနေပါပဲလို့မဟုတ်ပါနဲ့မဆင်မအောင်တို့ကလည်းပြောပါတယ်
ရည်ခင်တစ်ခုဖြစ်လာရင်ဥဆုံးတက်တာတော့ကုန်သေးနှုံးပဲဒါပေမဲ့အဲ့လိုမျိုးပေါ့နော်အရင်ကြီးစိုးစိုးဝါးဝါးကြီးဖြစ်သွားလာအောင်တော့မတက်ဘူးဒီတစ်ခေါက်ကကြတော့စပြီးတော့အနာသိန်းကလေးကတက်လိုက်တယ်ကုန်သေးနှုံးကဟိုတစ်ခုခုအတန်ကြတာနေတယ်တစ်ခါထက်တက်တစ်ခုခုတန်ကြတာဆိုခုံခုံပြီးတော့တက်သွားတာလေဟိုတကယ်ကိုမျက်စိဟိုပြူးစရာပဲတစ်ခါမှမကြုံဘူးဒီလိုကုန်သေးနှုံးတက်တာကတော့လေတန်တဲ့အချိန်တုန်းကတော့သူတို့ထိမ့်ပြီးတော့တက်တယ်ဆိုတာလေအိုဝဲနိုင်စားနိုင်ရသေးတယ်အဲ့လောက်ကြီးဟိုစိုးစိုးဝါးဝါးမဖြစ်ဘူးဘာလို့ဆိုတော့အချိန်ကတိတ်မှမကွာလားဒီကိုဗစ်ဖြစ်တာ2020နဲ့အခု2023မှာပုံစံတော့ကအရင်တော့တပတ်3000စာနဲ့အခုတော့တပတ်ကိုသတိန်းခွဲလောက်ဝယ်ပေါ်ရတယ်ဆိုတော့အစတော်တော်ပါသွားတာလေဟိုနှစ်ကမကြသေးဘူးဆိုတော့အဲ့ဒီနှစ်2023ကတော်တော်ဆိုးတယ
်ဒိုးရဲ့တက်တန်းတစ်ယောက်လုံးဆိုရင်တော့ဒါဒီအချိန်ကတော်တော်ဆိုးရတဲ့အချိန်ကြီးပြောလို့ရတာပေါ့ဝင်ဝင်နဲ့ထောင်းနေမညာတာဒီကုန်စင်းလုံးတက်လာပြီ။ဘယ်တော့မှမကြဘူးပဲဈေးနှုန်းကြီးဖြစ်လာတာဟိကွာ။ဒါတော်တော်ဆိုးတဲ့အချိန်ကြီးဖြစ်လာတာပေါ့။ဒိုးတက်တက်လုံးမှဒီမျိုးကဒီအခုရောက်နေတဲ့အသက်ကြီးကိုတစ်ခါမှမကြခဲ့ဘူးလေ။တစ်ခါမှဒီလိုမျိုးကြီးမကြုံတွေ့ခဲ့ရဘူး။ဟိုရှစ်ဆက်ချင်းပုံစံတော့အမှဒီလိုမျိုးကြီးမှမရှိခဲ့တာ။ကိုကဒီနေ့နဲ့မနေ့ကတော့မတူရတဲ့တော့ဆိုတော့တပြေးပြေးနဲ့ကပို့ပို့ပြီးဆိုးလာတာဟို။အဲ့ဒါကိုစိတ်ကြည်တော့ပူပါပေါ့အရင်က။ဘာလို့လဲနောက်ပိုင်းဆိုတာမျိုးဒီဝင်ဝင်နဲ့ထောက်နေနေမျှဖို့ဆိုတော့လုံးဝမဖြစ်နိုင်ဘူးလေ။
ကြိုကျက်တဲမှုတွေများလာတာနဲ့အများခိုးဆိုးလူရရာစပွင့်မှုတွေကလည်းတိတိတသာပုံများလာတယ်လို့အင်ရှင်မတွေကပြောပါတယ်။အပြင်သွားတဲ့အခါမှာပိုးပြီးဂယူဆိုင်သွားလာကြရတယ်လို့အိမ်ထဲမှာတော့လုံခြုံတယ်လို့အဖြစ်ကမခံစားရတော့ပဲ။နင်းလူဝကျက်တဲမှုတွေစိုးရင်ကြောက်ကြမှုတွေနဲ့ဖြစ်စည်းလာတယ်လို့မဆင်မအောင်ကယင်ဖွင့်ပါတယ
်။ဒီလိုကုန်းသေးလုံးကိုကျက်တဲလာတဲ့အပေါ်မှာခိုးဆိုးလူရထားရလည်းဖြစ်လာတယ်နော်ဒီလိုပေါ့ဒီငွေမတည်ငွေမှုတွေပေါ်မှာလည်းအများကြီးပေါ့အများကြီးစိတ်ပူနေတာပေါ့ကိုယ်အိမ်ထဲသားကိုနေရတဲ့ဟိုဘယ်နေတဲ့အချိန်မှာဘာထားဖြစ်မလို့ဟိုမှာကိုယ်အမိသားမဆိုလည်းဟိုအမြင်ကြောက်နေတဲ့အရာတွေကလည်းအများကြီးဒီအများကြီးတော့တဲ့အချိန်မှာဘာဖြစ်လို့ရရတချိန်ကစိတ်ပူနေဟိုအိမ်မှာကလေးလေးရှိတယ်လူကြီးမိသားတွေလည်းရှိတယ်ပို့ပြီးစိတ်ပူရတယ်လေအဲ့လိုမျို
းအခုဆိုရင်လက်တက်ကင်တိုက်ပွဲတွေကလည်းမြို့ပြဒေသတွေအထိကျပြလာတာကြောင့်ရန်ကုန်လိုမြို့ကြီးတွေမှာကိုပဲဘယ်တော့ဘာဖြစ်မလဲဆိုရဲစိုးရင်ထိတ်လန့်စိတ်တွေနဲ့နေနေကြရတာဖြစ်တယ်လို့မဝါကလည်းပြောပါတယ်
။အခုအကုံစင်းနှုံတက်တဲ့အပြင်ကိုလေဒီပေါ့နော်မိသားစုတွေရဲ့လုံခြုံရေးမြို့ပေါ်တွေမှာဟိုတိုက်ပွဲတွေဖြစ်လာတဲ့အပေါ်မှာလူတွေကဟိုပေါ့နော်ဒုလောဒုလောတွေနဲ့ဟိုကြောက်စိတ်တွေဝင်လာပြီးတော့ဒီစိတ်ဒီချမ်းရာတွေကအာနာစသိန်းကလေးကဖြစ်လာတဲ့ဟာတွေကအခုကြည့်ကိုခုဆိုပို့ဆိုးလာတာပေါ့နော်တိုက်ပွဲတွေဖြစ်လာတဲ့မြို့ပေါ်တွေပါတက်လာ
စပိုင်းဆိုင်ရာချုပ်ရင်မှုရှိတဲ့အတွက်တောင်းပန်ပါတယ်ရှင်။မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာဖြစ်ပါတယ်။သိပ္ပံနဲ့နီးပညာခန္ဓာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့ဆက်ပြီးတော့သုတဆုံလေအမေရိကန်တခွင်ကိုတင်ဆက်ပေးကြပါတယ်။အရှိတောင်အာရှဒေသတွင်းကလူငယ်တွေရဲ့ခေါင်းဆောင်မှုအရေးအသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားမှာ ကိုရက်ဖွဲ့ပြီးတော့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးတော့အမေရိကန်အစိုးရက YZ League အစီအစဉ်ကို2013ခုနှစ်မှာစတင်ခဲ့ပါတယ်။ဒီအစီအစဉ်မှာပါဝင်တဲ့စွန်ဦးတီထွင်သူတူဖြစ်တဲ့မတ်အေးမြတ်မြဖူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်။ YZ League အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာသူဘာတွေလေ့လာခဲ့သလဲဆိုတော့ပထမပိုင်းအနေနဲ့တင်ဆက်ပေးထားတာနားဆင်ပါရှင်။
လာပါကြည့်ရပါဘူးအခုလို VOA ကိုလာပြီးတော့တွေ့ဆုံမိန်းမခွေပြည်တဲ့ကျေးဇူးတင်ပါတယ်ဆိုတော့ဒီအမေရိကကိုအခုဒါဟိုအမေရိကန်ဆိုရရဲ့ YCL ဆိုတဲ့ program နဲ့ရောက်လာတာပေါ့လေဆိုတော့ဒီ YCL program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြရအောင
်ဟုတ်ကဲ့YCL program ကတော့ဒီလူငယ်ပေါ့နော်ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးပြပါလေဆိုလို့ရှိရင် team 3ခုပါတယ်ပေါ့เนาะ team 3ခုမှာဆိုလို့ရှိရင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေရဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေရဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေရဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိရဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့เนาะအဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီးဆိုလို့ရှိရင်ဒီ US မှာငါးဘက်သားပေါ့เนาะexchange student အနေနဲ့အစတင်ခွင့်ရရဲ့ပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူတို့ကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးတို့ရောမိတ်ဆက်ပေးလဲ
ဟုတ်ကဲ့သူရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်လည်းဒီ Southeast Asia မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America culture တွေကို exchange လုပ်စီခြင်းတဲ့ပုံစံမျိုးအနေနဲ့တို့ရောလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီတို့ရော team ပေါ်မူတည်ပြီးရော university ရောက်ွယ်သွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental တို့ပါလို့ဆိုလို့ရှင် environmental နဲ့civic တို့ဆိုရှင် university of Nebraska ကိုနောက်ပြီး Hawaii မှာတော့သင်ရမျိုးရှိတယ်ညီမတို့ဒီ social entrepreneurship နဲ့ economic development တင်းကကြာတော့အကြောင်းနှစ်ကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုလို့ရှိရင် Texas Austin မှာညီမတို့ဒီ UT မှာသင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ့ university ရဲ့ကျောင်းသားလိုမျိုးကိုစတင်လို့ရရဲ့အပြင်ဥမာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic academic perspective ကနေပြီးတော့အကုန်လုံးကိုအဲ့လိုမျိုးသင်ပြရမျိုးပေါ့နော်သုံးဘက်ကိုစတင်ရရဲ့ပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အဲ့လိုမျိုးဒီတခြား university တွေနဲ့ဒီ unit ထားပါတော့ညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် university ကနှစ်ခုကိုဆိုတော့အဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအဲ့လိုမျိုးပါမျိုးရှိပါတယ်
ဆိုတော့အိမ်မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ်ဆိုတော့ဒါကတော့ဆိုစပြောလို့တင်းပေါ်မှာမူတည်သွားတယ်ပေါ့နော်ဆိုတော့ civic ဆိုလို့ရှင်လဲ civic နဲ့ပတ်သက်တဲ့အားမျိုးသင်ရတယ်လို့မျိုးညီမတို့ဆိုလို့ရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်မလို့ဒီ business နဲ့ပတ်သက်တဲ့အားမျိုးရေသူညီမတို့ဆိုလို့ရှင်ရေဘယ်လိုမျိုးသွားရလဲဆိုလို့ရှင်ဒီ Austin မှာရှိတဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရရင်နောက်က pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီ America မှာဆိုလို့ရှင်ဟုတ်တယ်မှာဆိုလို့ရှိရင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေးလာလို့ရတယ်ပေါ့เนาะဆိုတော့ညာတော့အဖြစ်ဒီ Southeast Asia မှာကရှိကြရဲ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့through စီမလေးလာခဲ့ရတဲ့ပုံစံမျိုးတွေကအများသောအဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးဟိုလူလေးလာရတယ်ပေါ့เนาะပြီးတော့လေဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဘာလို့ဆိုတော့ညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မလို့ business owner တယောက်ပဲမဟုတ်ဘူးပေါ့เนาะဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာရော social ကိုဘယ်လောက်ဒီအကျိုးပြုမှာလဲဆိုရဲဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရဲပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေကလေ့လာပြီးတော့တကယ်လည်း implement လုပ်ခဲ့ရတယ်ပေါ့နော
်ဒီနေရာမှာတစ်ခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမြတ်ဖူးက wisely မှာအရွေးခံရတယ်ဆိုတော့ကိုကဒီစုံလူတီထွင်ဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါဟိုကိုလူမှုတိုင်းဝမ်ကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဘာတွေလုပ်ခဲ့တာပါလဲ
ဟုတ်ကဲ့ဟိုမြန်မာပြည်မှာတော့ညီမကဒီလက်မှု gloves array the art and craft ne but that they the thing you go the tower trade traditional the pinya go imaga ni pyo lamu pinya yi phit de di shwe chi tho ban se myo da myo yi go tat nai da la o go alu le ku ku tin lo ya bon ba so pon man a phin ya ja ro di lamu pinya shwe chi tho yi ba yi so lo shu shin tin ya ga a chin to tuk pe ya ye pyo da o thin thin sao sao po so lo shu shin le a kong long ga business engineering da yo twa ni ja ye phya ma di ha o tin mo twat ko yo thin thin mo twat yo ho ho a chin ma pe nai ja o bon lo so ro ni ma a ni ne ya ja ro da yo နှစ်နာရီ workshop အနေနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးတွေသင်ပေးရမျိုးတွေလုပ်တယ်နောက်တစ်ဖက်မှာကျတော့လေဒီပြည်သွင်းမှာရှိရဲ့ဒီအာတီဇန်စ် တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစျေးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွဲပြီးတော့လုပ်ခဲ့ပါတယ်အခုဟုတ်အခုလည်းလုပ်နေပါရှင်ဟုတ်ဒီ
Texas Tech တူရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကျတော့
Museum ni le la ya ye hosting ma so shin le di hosting food bank ma ni ma volunteer twa lo ya ye bo no twa pyo di asa taw de di senior when di lue twa ko ni ma ro di asa taw box re alu ni ma ro twa pyo lou pi ya ye ha myo shi ye bo a ra pi wa ye kha ja ro ni ma ro chan ne na pat ga chaung ma be ni pyo sa tin na sa tin ne pi chaung twa ye pyo chaung ma activities re lou de pyo alu ko wa alu myo မကြွိုင်းချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားရင် networking section လေးရှိရပါဆိုညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆုံးဦးတည်ထွင်တဲ့ပတ်သက်ပြီးလာဖြစ်တဲ့အတွက်ကြောင့်သူတို့ကဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးတွေဆို join လေးရမယ် join လေးရတယ်ပေါ့နော်
ဆုံးဦးတည်ထွင်သူမအေးမြမြဖူးကိုကိုအောင်က VOA ရဲ့ studio မှာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ရှေ့သတင်းပတ်မှာလည်း YC Lee အစီအစဉ်ကြောင်းကိုမအေးမြမြဖူးကရှင်းပြပေးထားတာကို노မာလာ30ရက်နေ့မှာထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြမတွင်းထွက်တယံဇာတအပိုင်းနှစ်အကြောင်းကိုတင်ပြပေးထားပါတယ်။မြေရှားတတ္ထုလိုမျိုးရှားပါတတ္ထုရနိုင်တဲ့ကြောက်မျိုးရှိနေတဲ့တတ္ထုတယံဇာတတွေခေါ်အောင်နိုင်တဲ့ကျောက်သားဟာမြမမြင်းမျက်နှာပြင်ရဲ့80ရာခိုင်နှုန်းကျော်ရှိပါတယ်။လောင်စာတယံဇာတခိုအောင်နဲ့ကျောက်သားနဲ့ပေါင်းလိုက်မယ်ဆိုရင်85ရာခိုင်နှုန်းကိုဖုံးအုပ်နေပါတယ်လို့ဩစတြေးလျနိုင်ငံကဘူမိဗေဒနဲ့ဓာတ်တတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာအောင်ဘွားက VOA မြန်မာပိုင်းကိုပြောပါတယ်။ဒေါက်ခင်မြို့သက်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာခန်းနာမှာတင်ပြပေးထားပါတယ်။
မြန်မာနိုင်ငံမြင်းမြင့်မပြင်းရဲ့85ရာခိုင်နှုန်းဟာတွင်းထွက်တယံဇာတတွေခုံအောင်နိုင်တဲ့ကြောက်တွေနဲ့ဖုံးလွှမ်းနေပေမဲ့အလားတူကြောက်မျိုးစားတွေတစ်ဆက်တည်းရှိနေတဲ့အင်းနီချင်းတရုတ်တို့ထိုင်းတို့လောက်တော့တတ္တုတိုက်တွေရှိမရှိအခုချိန်ထိမသိရသေးပါဘူးဥပမာမြေရှားတတ္တုဆိုရင်ကချင်ပြည်နယ်မှာသာသူ့ကိုထုတ်နေတာသူ့ရဲ့မြောက်ဘက်ကတရုတ်နိုင်ငံဘက်မှာလို့စနစ်တကျမှတ်တမ်းတင်ထားတာမျိုးမရှိပါဘူးမြေရှားတတ္တုအရင်းအမြစ်တစ်ခုဖြစ်တဲ့Granite meeting ကြောင်မျိုးဟာမြန်မာနိုင်ငံမှာရှိတယ်လို့သူနဲ့အမျိုးအစားတူတဲ့ဒီကြောင်မျိုးတွေတစ်ဆက်တည်းရှိနေတဲ့တောင်ဘက်ကအင်းနီချင်းနိုင်ငံတွေမှာလည်း Granite ကြောင်ခြေမောရာကနေဖြစ်လာတဲ့မြေရှားတတ္တုတိုက်တွေအတွက်စနစ်တကျဆန်းစစ်လေ့လာမှုတွေတုံနေတာဖြစ်ပါတယ်မြန်မာမှာစနစ်တကျဆန်းစစ်မှုတွေမလုပ်နိုင်သေးပေမဲ့ဒီတတ္တုတွေခိုအောင်နိုင်တဲ့အလားအလာကောင်းတဲ့ကြောက်သားတွေရှိနေတယ်လို့ဘူမိဗေဒနဲ့တတ္တုရှာဖွေပညာရှင် ဒေါက်တာဦးအောင်ဘွားကပြောပါတယ်မြန်မာနိုင်ငံဒီကျွမ်းထွက်တယ်ရှိနိုင်တဲ့ကြောက်သားတဲ့အနေအထားကိုပြောပြပေးမယ်။ဘယ်နေရာတွေကဒီကျွမ်းထွက်တယ်ပြန့်နှံ့နိုင်တဲ့ကြောက်သားတွေရှိပါလဲ။
မြန်မာပြည်မှာရှိတဲ့ကြောက်သားတွေကိုကျွန်တော်လေ့လာမယ်ဆိုလို့ရှိရင်မြန်မာပြည်မှာတသုတ္တရာဇာတာခိုအောင်းနိုင်တဲ့ကြောက်သားတွေဟာမြန်မာပြည်ဧရိယာရဲ့80ရာခိုင်နှုန်းကျော်ကိုဖုံးအုပ်ထားတယ်။ဒါကဘာလဲဆိုရင်မက်တယ်ပေါ့လေ။အကယ်၍အဲ့အိုက်မှာကျွန်တော်ရေနံတို့တန်းငွေတို့ပြောကြောင်မီးသွေးတို့ပါထည့်လိုက်မယ်ဆိုရှင် maybe 80-85% ဒီမြန်မာပြည်ရဲ့ area တွေကိုဒီအိုက်ကြောက်သားတွေနဲ့ဖုံးအုပ်ထားပါတယ်ပြောကျွန်တော်တို့နိုင်ငံမှာတရားစာသကြွယ်ဝမှုကအင်တာမဟို no question ပေါ့ဗျတော်တော်ကြီးကိုကျွန်တော်တို့လုပ်ဖို့ရှာဖွေဖို့ပဲလိုပါတော့ခုနကကျွန်တော်တခုပြောနေတာကမြန်မာပြည်အရှိဥမာထားပါတော့မြန်မာပြည်ရှမ်းပြည်ရှမ်းပြည်ကိုကြည့်မယ်ဆိုရှင်ကျွန်တော်တို့တွေ့ရှိထားတဲ့သတ္ထုတိုက်တွေဟာလက်ချိုးရည်လိုရဒါပြင်မဲ့လို့ရှမ်းပြည်ရဲ့အင်ဂျီနာချင်းပေါ့လေမြောက်ဖက်ဒီတရုတ်နိုင်ငံယူနန်နိုင်ငံယူနန်နယ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့တသုတ္တရဇာတာတိုက်တွေဟာအတော်များများကြီးတယ်တသုတ္တမျိုးစုံပေါ့လေဟိုဘေ့စ်မက်တဲတို့ဂိုးတို့အကုန်လုံးကျွန်တော်တို့နေပြီးတော့ရေယာအပ်တို့ဒီတသုတ္တတွေဟာတော်တော်များများရှိနေတာကိုတွေ့ရဒါပါလဲဆိုရှမ်းပြည်ကနေပြီးတော့မြောက်ဖက်ကို geologically the same အတားပြင်မဲ့လို့တက်သွားပြီးတော့ဟိုဘက်မှာကြည့်မယ်ဆိုရင်ထူးခြားတာကသူတို့နိုင်ငံမှာတွေ့ရှိကြတဲ့သတ္တုတ္တရာဇာတာတွေဟာမြောင်မြောင်စွာရှိတယ်။အဲမြန်မာပြည်ရဲ့အဲရှမ်းကုန်းမြေကြီးရဲ့တောင်ဘက်ကိုရိုးရားနိုင်ငံထိုင်းနိုင်ငံကိုဝင်ကြည့်မယ်ဆိုရင်လည်းပဲအဲ့ဒီနိုင်ငံမှာတွေ့ထားတဲ့သတ္တုတ္တရာဇာတာတိုက်တွေဟာတော်တော်များများရှိနေတာကိုတွေ့ရတယ်။သို့တော့ကျွန်တော်တို့မြန်မာပြည်မှာအဲရှမ်းပြည်နယ်ကဆိုရင်သတ္တုတ္တတွေ့ရှိမှုကအင်တာနက်နဲ့တူတချို့နေရာတွေဟာဒီဘူမိဗေဒအချက်လက်တွေကမှကျွန်တော်တို့မသိရသေးဘူး။ကျွန်တော်လောက်ပါဦးမယ်။
ခေတ်မှာမှအရန်ဟိုနိုင်ငံတိုင်းကလိုနေတဲ့မြေရှားတက်တူပေါ့နော်မြေရှားတက်တူအလားအလာနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုတွေ့ထားပါလဲ
မြေရှားတက်တူတိုက်ကတော့ကျွန်တော်တို့ဒီအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ဒီကချင်ပြည်နယ်မှာဒီမြေရှားတက်တူကိုခြိွေပေါ့လေအဲ့ညာမှာအဓိကထုတ်လုပ်တယ်အဲ့ဒီကဘာလဲဆိုရင်ကျွန်တော်တို့ဘူမိပိဒါအရာကြည့်မယ်ဆိုရှင်မြန်မာနိုင်ငံရဲ့ဟိုဂရနိုက်ပေါ့လေဂရနိုက်ပဲတောင်ဘက်ကတင်နေရတယ်ရောအိုက်ဘက်ကိုဆက်လက်ပြီးတော့ extension လုပ်သွားတယ် granite ဘက်ပေါ့ middle granite ဘက်ခေါ်တာပေါ့အဲ့ဒီ granite ကိုကျွန်တော်တို့ဒီကြေမွာခြင်းပေါ့ weathering ဖြစ်ပြီးတော့မှဖြစ်ပေါ်လာတဲ့အဲ့ဒီကြေမွာစာ clay and other weathering material တွေကနေပြီးတော့မှကျွန်တော်တို့ဒီ rare earth deposit ပေါ့မြေရှားဓာတ်တိုက်ဖြစ်ပေါ်လာတယ်တနည်းအားဖြင့်ဆိုရှင်အဲ့ဒီ granite ထဲမှာပါဝင်နေတဲ့ twin tech တွေမှာကျွန်တော် rare earthelement ya rich ဖြစ်တယ် weathering ဖြစ်တဲ့အခါမှာကျေမွပြီးတော့ဖြစ်ပေါ်လာတဲ့ clay mineral တွေကနေပြီးအဲ့ဒီမြေရှားတက်သူတွေကိုကျွန်တော် absorb လုပ်တယ်အဲ့ရမှာ rich ဖြစ်တယ်ဟိုရာသီဥတုကလည်းပဲဒီ clay weathering နဲ့ဒီမြေရှားတက်သူတိုက်ဖြစ်ပေါ်မှုကိုအထောက်ပံ့ဖြစ်စေတယ်ဘာဖြစ်လို့လဲဆိုရင်သူ့ရဲ့ဒီအရှိပဲ extension တရုတ်ပြည်မှာဒီလိုမြေရှားတက်သူတိုက်တွေကမြောင်များစွာရှိနေတာကိုတွေ့ရပါတယ
်ဒါဆက်ဆက်ဒီ granite ကနေပြီးတော့လေချိန်မွားစာဖြစ်ဖြစ်သွားတာဒီနည်းနည်းလေးပြန်ပြောပြပေ
းမြေရှားဓာတ်တိုက်ကကတော့ကျွန်တော်ပြောတဲ့အချိန်မှာကချင်ပြည်နယ်မှာကျွန်တော်တို့မြန်မာပြည်မှာရှိတဲ့ central granite bed ကအဲ northern extension ပေါ့တနင်္လာရနေ့ဆက်သွားမယ်တောက်လျှောက်ကျွန်တော်တို့မြန်မာပြည်အလဲပိုင်းကိုဖြတ်ပြီးတော့ဒီကချင်ပြည်နယ်ကိုရောက်သွားမယ်အဲ့ကချင်ပြည်နယ်မှာကျွန်တော်တို့ဒီ weathering ချိန်မွားခြင်းတံကိုခံရမယ်အဲ့လိုခံရတဲ့အခါမှာအဲ့ဒီ granite ထဲမှာပါဝင်နေတဲ့တွင်းထွက်တွေမှာဒီမြေရှားဓာတ်ထု element ရာကျွဲဝဒီမြေရှား element တွေကိုကြေမွာခြင်းတန်ခံရပြီးတော့မှအဲ့ဒီ element တွေကိုကျွန်တော်တို့ဒီ weathering ကြောင့်ဖြစ်ပေါ်လာတဲ့ clay twin ထွက်တွေအနေနဲ့ absorb လုပ်တယ်ဆုပ်ယူလိုက်တယ်ပေါ့ဆုပ်ယူလိုက်တဲ့အတွက်ကြောင့်ကျွန်တော်အဲ့ဒီ weathering product ဖြစ်တဲ့ clay ရာဒီမြေရှားဓာတ်ထုကျွဲဝခြင်းကိုဖြစ်စေတယ်ပြီးတော့ကျွန်တော်တို့ခုခေတ်ထုတ်လုပ်နေတဲ့ခြိွေတို့အဲ့မြန်မာပြည်ကချင်ပြည်နယ်မှာထုတ်လုပ်နေတဲ့ဒီမြေရှားဓာတ်ထုတိုက်တွေဟာအဲ့ဒီ clay ထဲမှာပါဝင်နေတဲ့မြေရှားဓာတ်ထုတိုက်တွေပဲတနည်းအားဖြင့် ion absorption rare earth deposit လို့ကျွန်တော်ခေါ်လို့ရပါတယ်။ဒါမြန်မာပြည်မှာဆိုတော့အဓိကအားဖြင့်လောလောဆယ်အဲ့ဒီဓာတ်ထုတိုက်တွေအဲ့ဒီမြေရှားဓာတ်ထုတိုက်တွေဟာကျွဲဝနေတယ်။ဒါတွေမကပါဘူးကျွန်တော်တို့ဒီသိရတဲ့လောက်ဆိုရင်ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံမှာလည်း granite နဲ့ related ဖြစ်တဲ့
ဒီမြေရှာတတ်သူတိုက်တွေကိုသူတို့ဟိုလူတွေနဲ့ညာကြီးလုံနေကြတယ်တွေ့တဲ့တွေ့ကြတယ်ကိုတင်ရှယ်လက်ရှိနေအဲ့ဒီအချက်ကိုကြည့်ပြီးတော့ကျွန်တော်တို့ရဲ့တနင်္လာညောင်းဒေသမှာရှိတဲ့ ကျွန်တော်တို့နိုင်ငံမှာဒီမြေပေါ်တတ်ထုတိုက်တယ်မဟုတ်ဘူးမြေအောက်တတ်ထုတိုက်တယ်လည်းမျောင်းမျောင်းသာရှိတယ်မြန်မာနိုင်ငံမှာဒီတတ်ထုပညာစာတာတွေခိုးအောင်တဲ့ကြောက်သားတွေဟာပြန့်နှံ့နေတယ်ဒါပေမဲ့လို့ကျွန်တော်တို့မရှာသေးတဲ့နေရာတွေတော်တော်များများကျန်သေးတယ်တတ်ထုတိုက်အလားအလာရှိတော်လဲကျွန်တော်တို့ဝါရောက်ပြီးတော့အသေးစိတ်လေးလာမှုရှာဖွေမှုတွေမြေပုံထုတ်လုပ်မှုတွေမလုပ်ရသေးတဲ့နေရာတွေအ
ယ်။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဩစတြေးလျနိုင်ငံကဘူမိဗေဒနဲ့ဓာတ်သတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာအောင်ပွားကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံကတစ်လှည့်တင်ပြပေးပါမယ်ရှင်။
အစ္စရေးနဲ့ဒီဟာမတ်စစ်သွေးကြောအဖွဲ့သားမှသဘောတူညီထားခြင်းအရာဟာမတ်တွေဖမ်းဆီးထားတဲ့အစ္စရေးတစားကန်73ယောက်ပြန်လွတ်လာပါပြီ။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အစ္စရေးတစားကန်တွေကိုဂါဇာကမ်းပြောင်ဒေသတွေမှနိုင်ငံတကာချက်ချင်းဒီအဖွဲ့လက်ကိုဟာမတ်အဖွဲ့ကလွှဲပေးခဲ့တယ်လို့အခုအတန်လွှင့်နေတဲ့အချိန်မှာပဲအစ္စရေးကလာတဲ့သတင်းတွေထုတ်ပြန်ပါတယ်။နိုင်ငံတကာချက်ချင်းဒီအဖွဲ့လက်ကနေပြီးတော့အီဂျစ်နိုင်ငံကနေတဆင့်ရောက်လာကြမဲ့တစားကန်တွေကိုအစ္စရေးစစ်တပ်ကနိုင်ငံတောင်ပိုင်းမှာရှိတဲ့ Head Zeram Leaders ခန်းမှာလက်ခံယူမှာဖြစ်ပြီးတော့သူတို့ကိုဒီဆေးကုသပေးနိုင်ဖို့အတွက်နိုင်ငံအနှံ့ကဆေးရုံ၅ခုစီကိုပို့ဆောင်ပေးမှာဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကအစောပိုင်းတုန်းကပြောကြားထားပါတယ်။အစ္စရေး73ယောက်အပြင်ဒီဟာမတ်တို့ဖမ်းဆီးထားတဲ့ထိုင်းနိုင်ငံသား12ယောက်လည်းပြန်လွတ်လာတယ်လို့ထိုင်းဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ထိုင်းသံရုံးတာဝန်ရှိသူတွေကလွတ်လာသူတွေကိုတွားခေါ်နေပြီလို့ဒီဝန်ကြီးချုပ်က X လူမှုကွန်ရက်ပေါ်မှာလွန်ခဲ့တဲ့တနာရီတုန်းကဒီသတင်းထုတ်ပြန်ခဲ့တာပါ။ဟာမတ်တို့ဖမ်းဆီးထားတဲ့တစားကတယောက်ကိုပြန်လွှတ်ပေးရင်ပါလက်စတိုင်းအကျဉ်းသား၃ယောက်ကိုပြန်လွှတ်ပေးဖို့အတွက်အစ္စရေးဘက်ကလည်းသဘောတူညီထားပါတယ်။ဒေသစံတော်ချိန်ညနေ၄နာရီမှာဖမ်းဆီးထားသူတွေကိုအပြန်အလှန်လဲလှယ်လွှတ်ပေးမယ်ဆိုတဲ့အစီအစဉ်တိုင်းဒီကနေ့စတင်လွှတ်ပေးနေတာပါ။အပြန်အလှန်အားဖြင့်ဒီအစ္စရေးမှာထောင်ချနေတဲ့ပါလက်စတိုင်းအကျဉ်းသား၃၉ယောက်ကိုအစ္စရေးဘက်ကပြန်ပြီးတော့လွှတ်ပေးခဲ့တယ်လို့လည်းယုံကြည်ရပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမ်းကအစ္စရေးအခြေချနေရာမှာရှိတဲ့ Ofa Israel စစ်အကျဉ်းထောင်ကနေပြီးတော့ပါလက်စတိုင်းအကျဉ်းသားတွေကိုစတင်လွှတ်ပေးတာဖြစ်ပြီးတော့သူတို့ကိုလည်းဒီနိုင်ငံကကြက်ချင်နီလက်ကိုအစ္စရေးစစ်တပ်ကအစီအစဉ်အရလွှဲပေးရမှာပါ။အောက်တိုဘာ9ရက်နေ့ကအစ္စရေးမျိုးတွေထဲမှာဟာမတ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်စဉ်မှာဖမ်းဆီးခံရတဲ့တစားက240ကျော်တဲ့က50ကို4ရက်အပြည့်အခတ်ဆိုင်းထားဖို့သဘောတူညီထားတဲ့ကာလအတွင်းမှာဟာမတ်စစ်သွေးကြွတွေဘက်ကလွှတ်ပေးရမှာဖြစ်ပါတယ်။အပြန်အလှန်အားဖြင့်ပါလက်စတိုင်းအကျဉ်းသား150ကိုအစ္စရေးတို့ကလွှတ်ပေးမယ်လို့သဘောတူထားပါတယ်။ယာယီအပြည့်အခတ်ရဆိုင်းထားမှုကိုဒီကနေ့အစောပိုင်းကစတင်ခဲ့ပြီးမကြခင်မှာပဲဆေးဝါးအစားအသောက်နဲ့လောင်စာဆီတင်ထားတဲ့ကုန်တင်ကားတွေအီဂျစ်နိုင်ငံနေဇက်ဂိတ်ဘက်ကနေပြီးတော့ဂါဇာကမ်းမြောင်ဒေသတွေကိုဝင်ရောက်သွားနိုင်ခဲ့ကြပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကလောက်ကင်မြို့မှာတောင်းတနေကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့အန်ဒီယန်မြန်မာနေတဲ့အတွက်အမြန်ဆုံးဘေးလွတ်ရာသွားကြဖို့အတွက်တရုတ်တန်ယုံကတောက်ချာနေဒီကနေ့ညနေပိုင်းမှာအသိပေးထုတ်ပြန်ထားပါတယ်။လောက်ကင်မြို့ကနေအမြန်ဆုံးဘေးလွတ်ရာသွားကြဖို့ထုတ်ပြန်ကြောင်း Reuters သတင်းနဲ့တရုတ်နိုင်ငံက CGTN သတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးချန်ဝေနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးတန်းစွေတို့မနေ့နိုဝင်ဘာ23ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတဲ့နောက်မှာတရုတ်နိုင်ငံသားတွေဘေးလွတ်ရာသွားကြဖို့အတွက်တရုတ်တပ်ရုံးကတိုက်တွန်းလာပါတရုတ်နိုင်ငံရဲ့နယ်နိမိတ်ထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်မဟာမိတ်၃ဘွဲကစစ်တပ်ပေါ်စစ်ဆင်ရေးဆက်လုပ်နေချိန်မှာပဲတရုတ်နဲ့မြန်မာအစင်းမြင့်တန်တမန်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်တရုတ်တပ်အမတ်ကြီးဟာနိုင်ငံသားရေးဝန်ကြီးအပြင်ဒီတက်မတော်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့လည်းထပ်မံတီးခြားစီတက်ဆုံတယ်ဆိုပြီးတော့တရုတ်နိုင်ငံဆိုင်ရာတန်ယုံကနေပြီးတော့ထုတ်ပြန်ပါတယ်ရှင်
။တောက်ကြညရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ John Dryden တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။This program.